Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ28ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 58တို့ကနေတိုက်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမွန်ပါရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာစစ်တပ်ကိုဆက်ပြီးတော့ဖိအားပေးလှုပ်ဆောင်သွားမယ်လို့အာဆီယံအလက်ကြာဥက္ကဋ္ဌတည်ဖြစ်လာမယ်ကမ္ဘောဒီးယားကပြောပါတယ်။လက်ရှိအာဆီယံအလက်ကြာဥက္ကဋ္ဌဘရူနိုင်းကတော့မြန်မာဟာအာဆီယံရဲ့အရေးပါတဲ့အဖွဲ့ဝင်နိုင်ငံအဖြစ်ရှိနေတယ်လို့ပြောပါတယ်။မြန်မာပြည်သူတွေအတွက်စံနာမှုအကူအညီတွေ WFP ကတဆင့် EU ကယူရို၄သန်းကူညီခဲ့ပါတယ်။ဒီလိုသတင်းတွေနဲ့အတူတခြားထူးခြားတဲ့ထိပ်တန်းရောက်သတင်းတွေကိုကော်မတီနဲ့အတူတင်ပြပေးပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့ဒေါ်ဆန်းစုကြည်နဲ့အတူစီးပွားရေးအကြံပေးရှောင်းတန်းနာအပါအဝင်၅ဦးပေါင်းရဲ့ဒီတရခွင်နေပြီးတော့အထူးတရားရုံးမှာဒီကနေ့ကြားနာဆစ်ဆေးပါတယ်ဒီကနေ့ကြားနာမှုမှာတော့ဒီရှောင်းတန်းနာအတွက်ကိုစကားပြန်ဆပြီးထားပေးပါတယ
်ဒီစကားပြန်ကိစ္စနဲ့ပတ်သက်ပြီးတော့တို့ကပြည်ညာရေးဌာနကခံပေးတဲ့ခင်အကြံပေးတာပါတယ်ဒီစစ်ရှင်ဘုံမှုတဲ့ပြေဆောင်ရေးကိစ္စကတော့သဆိုင်ရာအချင်းတော်တွေ
ရှင်းနေတူပြပြပေးခဲ့တာဖြစ်ပါလေရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်သခိုင်းတိုင်းဒေသကြီးကျွန်းလာမြို့ရဒီချေးရွာအနီးမှာတော့စစ်ကောင်စီတပ်ကဒေသခံတွေရှိနေတဲ့နေရာကိုရဟတ်ရင်နေနဲ့ရောလေချောင်းကပါတိုက်ခိုက်နေပါတယ်မလို့အရင်အင်ဂျင်မထွက်ရတဲ့ stay at home ထုတ်ပြန်ထားတဲ့မြို့နယ်တချို့ဒီကနေ့ကစပြီးပယ်ဖြတ်ပါတယ်ဒီလိုသတင်းအနေနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ကိုစုံဝင်းလိုင်းနဲ့ကိုအောင်မြတ်သူတို့ကနောက်ဆုံးရသတင်းတွေကိုပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာတိုက်ခံအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးလာအောင်စစ်ကောင်စီပေါ်ဖိအားပေးလှုပ်ဆောင်သွားမယ်လို့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံအလဲကြာဥက္ကဋ္ဌအဖြစ်စပြီးလွှဲပြောင်းယူလာပြီးဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောပါတယ်မြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်ဖို့နီးကလာနေပြီလို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရတ်ဆိုခွန်းကသတိပေးပြောကြားလိုက်ပြီးရှင်းနစ်စမ်းပိုင်းမှာမြန်မာအရေးကိစ္စတွေကိုစတင်ဆောင်ရွက်ဖို့အထူးကိုယ်စားလှယ်အသစ်ကိုခန့်အပ်တာဝန်ပေးသွားမယ်လို့လည်းသူကပြောပါတယ်လက်ရှိမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အရဝန်ယူဆုဖ်ကတော့အလဲကြာဥက္ကဋ္ဌတက်တန်းကုံဆုံးသွားပြီဖြစ်တဲ့ဘရူနိုင်းနိုင်ငံကဖြစ်ပါတယ်အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဘူးဆိုတော့အခြေခံမူဝါဒကိုလေးစားပေမဲ့မြန်မာနိုင်ငံကအခြေအနေတွေဟာအမတန်ဆိုးရိမ်ပွားရာအဆင့်ကိုရောက်နေပါပြီလို့ဝန်ကြီးဆိုခွန်းကရိုက်တာသတင်းဌာနကိုပြောပါတယ်ဒါအပြင်မြန်မာနိုင်ငံကအခြေအနေတွေဟာဒေသအတွက်မကောင်းတဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်စေသလိုအာဆီယံအဖွဲ့နဲ့ကျွန်တော်တို့ရဲ့ညီအစ်ကိုမောင်နှမတွေဖြစ်ကြတဲ့မြန်မာနိုင်ငံသားတွေရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်စေပါတယ်လို့သူကပြောပါတယ်မြန်မာအရေးမှာပါဝင်ပတ်သက်နေသူအားလုံးနဲ့လက်ရှိအာဆီယံအထုကိုယ်စားလှယ်အရဝန်ယူဆုဖ်ကိုစစ်ကောင်စီကတွဲကွမပေးခဲ့တာကြောင့်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးဆွေးနွေးပွဲကိုမဖိတ်ဖို့ကမ္ဘောဒီးယားကထောက်ခံခဲ့တယ်လို့လည်းဝန်ကြီးပရတ်ဆိုခွန်းကပြောပါတယ်ဒါပေမဲ့စစ်ကောင်စီအကြီးအကဲကိုလာမဲ့အစည်းအဝေးမှာမဖိတ်ဖေးဆိုတဲ့ကိစ္စကတော့အခုအချိန်မှာပြောဖို့မတင်သေးဘူးလို့သူကပြောပါတယ်စစ်ကောင်စီအကြီးအကဲကိုအာဆီယံထိပ်သီးဆွေးနွေးပွဲကိုဖေးမဖေးကိစ္စဆန်းသက်ချက်ဖြစ်လာမှာကတော့ရှစ်လအတွင်းကျင်းပမယ်တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲဖြစ်ပြီးတော့အဲ့ဒီအစည်းအဝေးကိုတရုတ်သမ္မတရှီကျင်းပင်လည်းတက်ရောက်မှာဖြစ်ပါတယ်အလားတူပဲအခုနောက်ပိုင်းမှာဒီကမှာအလားတူပဲအခုနှစ်နောက်ပိုင်းမှာကျင်းပဖို့ရှိနေတဲ့ EU ASEAN ထိပ်သီးဆွေးနွေးပွဲကိုလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ဖို့ကလည်းဥရောပကအပြင်းထန်ကောင်းကင်တဲ့အတွက်ဖြစ်နိုင်ခြေအတော့ကိုနည်းတယ်လို့တန်တမန်တွေကိုကိုကပီရိုက်တာသတင်းမှာပြောပါတယ်အေဆမ်ထိပ်သီးဆွေးနွေးပွဲကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ဖို့မဖိရေးကိစ္စစဉ်းစားဖို့ရှိတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်က ASEAN ထိပ်သီးဆွေးနွေးပွဲကာလအတွင်းပြောထားပူပါတယ်ခင်ဗျာ
အရှိတောင်အရှာနိုင်ငံများအဖွဲ့ ASEAN ရဲ့ညီညွတ်မှုနဲ့အချက်အချာကြမှုဟာအိန္ဒိယအတွက်အရေးကြီးတဲ့ဦးစားပေးတရက်ဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကဒီကနေ့ပြောပါဗျာ
။အာဆီယံကီယူနီတီ ਔਰ စင်ထရယ်လီတီ ဘာရတ်ကေလီယေစဒေဝ ਇੱਕ
အာဆီယံရဲ့ညီညွတ်မှုဟာအချက်အချာအာဆီယံရဲ့ညီညွတ်မှုနဲ့အချက်အချာကြမှုဟာအိန္ဒိယအတွက်ထာဝရဦးစားပေးတရက်အဖြစ်ရှိနေမှာပါ။အာဆီယံရဲ့အထူးအရေးပါတဲ့ကဏ္ဍဟာအိန္ဒိယရဲ့အရှိမျောမူဝါဒမှာပါဝင်ပြီးဒေသအတွင်းအတွက်ရောအင်ဒိုပစိဖိတ်ပင်လယ်ပြင်မူဝါဒအတွက်ပါပါဝင်ပါတယ်လို့ဝန်ကြီးချုပ်မိုဒီကပြောသွားပါတယ်။အိန္ဒိယနဲ့အာဆီယံတို့ကိုဗစ်ကပ်ဗေကာလအတွင်းရှေ့ဆက်ပြီးအပြန်အလှန်ပူးပေါင်းဆောင်ရွက်ကြဖို့လဲဒီကနေ့လုပ်တဲ့အာဆီယံအိန္ဒိယထိပ်သီးအစည်းအဝေးအတွင်းဝန်ကြီးချုပ်မိုဒီကပြောသွားပါတယ်။ အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတစ်ခုကိုအာဆီယံမျက်လက်ရှိအလဲကြားဥက္ကဋ္ဌဘရူနိုင်းနိုင်ငံကကမကထပြုပြီးအွန်လိုင်းကနေ၃ရက်ကြာကျင်းပခဲ့တာဖြစ်ပါတယ်။ဗုဒ္ဓနေ့တွင်တော့အာဆီယံဂျပန်အာဆီယံဩစတြေးလျအာဆီယံ+3အဖြစ်အာဆီယံနဲ့တရုတ်ဂျပန်ကိုရီးယားထိပ်သီးအစည်းအဝေးတွေအပြင်အမေရိကန်သမ္မတဂျိုးဘိုက်ဒန်ပါဝင်တက်ရောက်တဲ့အရှေ့အာဆီယံထိပ်သီးအစည်းအဝေးကိုလည်းကျင်းပခဲ့ပါတယ်။ဒီအစည်းအဝေးတွေအတွင်းသမ္မတဘိုင်ဒန်ပါဝင်ခေါင်းဆောင်တို့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောဆိုခဲ့ကြပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အရေးပါတဲ့အစိတ်အပိုင်းဖြစ်ပြီးမြန်မာနိုင်ငံရဲ့အဖွဲ့အဝင်ဖြစ်မှုအပေါ်မေးခွန်းထုတ်ဆရာတော်မလို့ကြောင်းအာဆီယံထိပ်သီးအစည်းအဝေးကိုကမကထပြုကျင်းပခဲ့တဲ့ဘရူနိုင်းဘီရင်ဟာဆန်နဘိုခီယာကဒီကနေ့ပြောကြားလိုက်ပါတယ်။ဒါအပြင်အာဆီယံဟာမြန်မာနိုင်ငံအတွက်အမြဲတမ်းရှိနေမှာဖြစ်တယ်လို့အာဆီယံနဲ့မြန်မာအကြားရရှိထားတဲ့အခြေခံမူပေါင်းသဘောတူညီချက်၅ချက်ကိုအကောင့်ထယ်ဖို့ရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့သူကပြောပါတယ်။အာဆီယံနဲ့တရုတ်နိုင်ငံအကြားဘက်ဆုံမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေအဖြစ်တိုးမြင့်သတ်မှတ်လိုက်ကြောင်းဘရူနိုင်းဘီရင်ကဒီကနေ့ကြေညာချိန်မှာပဲမြန်မာနိုင်ငံနဲ့ပတ်သက်လို့သတင်းတောက်တီရဲ့အမေကိုအဲ့ဒီလိုဖြေကြားခဲ့တာပါ။အာဆီယံဟာအော်စတြေးလျနဲ့မဟာဗျူဟာမြောက်မိတ်ဖက်နိုင်ငံအဖြစ်တိုးမြင့်တက်မှတ်ခဲ့ပြီးတဲ့နောက်တနေ့မှာပဲတရုတ်နဲ့လည်းအလားတူအဆင့်မြင့်တိုးမြင့်တက်မှတ်လိုက်တာပါတချိန်ထဲမှာပဲအခုတချိန်ကျင်းပတဲ့ဆွေးနွေးပွဲကိုမြန်မာဘက်ကမတက်တဲ့အတွက်လာမယ့်အစည်းအဝေးတွေမှာမြန်မာနိုင်ငံတက်မယ်မတက်ဘူးဆိုတာမသေးကြကြောင်းမလေးရှားနိုင်ငံသားဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကဒီကနေ့ပဲပြောပါတယ်အာဆီယံအဖွဲ့ဝင်ဖြစ်မြန်မာနိုင်ငံဆက်ရှိနေမလားဆိုတဲ့မေးခွန်းကိုတော့ဝန်ကြီးအဗ်ဒူလာကဒါဟာဖြေဆိုဖို့တိုက်ခိုက်ခဲ့တဲ့မေးခွန်းသဘောမျိုးရင်းညွှန်းပြောဆိုပြီးသူ့အနေနဲ့ဖြေဆိုနိုင်ခြင်းမရှိဘူးလို့ပဲပြောခဲ့ပါတယ်မြန်မာနဲ့အာဆီယံကြားအပြည်လာအတွင်းသဘောတူညီမှုရရှိထားခဲ့တဲ့အခြေခံမူပေါင်း၅ချက်ကိုမြန်မာဘက်ကအကောင့်ထယ်ဖို့ပြက်ကွက်ခဲ့တဲ့အတွေ့အော်တိုဘာလ26က26ကနေ28ရက်နေ့ထိဘရူနိုင်းနိုင်ငံကအင်ရှင်ဖြစ်အွန်လိုင်းကနေလက်ခံကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုမြန်မာစစ်ကောင်စာကိုမဖိတ်ဖို့အာဆီယံအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်လိုအပ်နေတဲ့စာနာမှုဆိုင်ရာအကူအညီတွေအတွက် WFP ကမ္ဘာစာနေအိတ်ကအဖွဲ့ကြီးကတဆင့် EU ဥရောပသမဂ္ဂယူရိုငွေ၄သန်းလှူဒါန်းခဲ့တယ်လို့ WFP ကကြေညာပါတယ်ဒီကူညီကဆင့်ချင်းကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေအတွင်းအခုနှစ်စာမိုင်းကစလို့ရေးပေါ်စာနယ်ဇင်းကလိုအပ်နေသူ 3,900 ကိုအကူအညီပေးနိုင်ခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာစစ်ရေးပဋိပက္ခတွေနိုင်ငံရေးမတည်ငြိမ်မှုတွေကိုဗစ်ကပ်ရောဂါနဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်လူမှုစီးပွားအခြေတဲစတဲ့အခက်အခဲပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့အလိုအပ်ဆုံးအချိန်မှာ EU ရဲ့နိုင်ငံသားကာကွယ်စောင့်ရှောက်ရေးနဲ့လူသားချင်းစာနာမှုအကူအညီပေးရုံ ECHO ကအကူအညီပေးခဲ့တာလည်းဖြစ်ပါတယ် WFP ရဲ့လေးလာစောင့်ကြည့်မှုတွေအရမြန်မာနိုင်ငံတွင်မျိုးပြနဲ့နယ်စပ်ဒေသတွေမှာနေထိုင်ကြတဲ့ချို့တဲ့တဲ့မိသားစုတွေဟာလက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေမှာပုံမအထင်အကြကြကြောင်းဒါကြောင့်လည်းအများစုကထမင်းနတ်မှန်အောင်မစားနိုင်တာအစားသောက်ဝယ်ဖို့အတွက်ကိုယ်ပိုင်ပစ္စည်းတွေကိုရောင်းချတာတွေပြုလုပ်နေကြရတယ်လို့ဆိုပါတယ်နယ်စပ်ဒေသတွေမှာနေထိုင်ကြတဲ့ငွေကြီးမတက်နိုင်သူတွေကို WFP အနေနဲ့အကူအညီပေးရေးဟာအရေးပါတဲ့အခက်အခဲမှာရှိနေပေမဲ့မကြသေးခင်ကာလတွေကလက်နက်ကန်ပဋိပက္ခတွေဖြစ်ခဲ့တဲ့ချင်းကရရှမ်းပြည်နယ်တောင်ပိုင်းမကွေးနယ်စကိုင်းတိုင်းစတဲ့ဒေသတွေကထောင်ပေါင်းများစွာသောပြည်သူတွေရေရှည်စာနာအိတ်ခါရရှိရေးဟာမြန်မာနိုင်ငံတွင်စာနာမှုဆိုင်ရာအကူအညီပေးနေတဲ့အဖွဲ့အစည်းတွေအတွက်ထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်လို့ WFP ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
ဒီ American တန်များဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်တိုမီတာ31 kHz 9383ညာဖိုင်တိုမီတာ32 kHz 9303ညာဖိုင်တိုမီတာ51 kHz 5885တို့ဖြင့်စနေတနေ့တွေမှာဖိုင်လမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ဒီအမေရိကန်တန်းကနေပြီးတော့ဂျာတာပရင်းညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကအာဏာသိမ်းလိုက်တဲ့စစ်တပ်ဟာနိုင်ငံတော်ဖမ်းဆီးထိန်းသိမ်းထားသူတွေကိုစနစ်တကျညှဉ်းပန်းနှိပ်စက်မှုတွေလုပ်ခဲ့တယ်လို့ AP သတင်းဌာနကစုံစမ်းသိရှိရကြောင်းဖော်ပြထားပါတယ်။ညှဉ်းပန်းနှိပ်စက်ခံရသူတွေထဲဆယ်ကျော်သက်အရွယ်လူငယ်တွေနဲ့ကလေးငယ်တွေပါပါဝင်တယ်လို့ဆိုပါတယ်။ကျောင်းသားလူငယ်တွေအပါအဝင်လူတန်းစားအလွာအသီးသီးကဖမ်းဆီးနှိပ်စက်ခံရသူ28ဦးကို AP သတင်းဌာနကဆက်သွယ်မေးမြန်းပြီးသူတို့ရဲ့အတွေ့အကြုံတွေကိုဖော်ပြထားတာဖြစ်ပါတယ်။စစ်တပ်ရဲ့ဖမ်းဆီးခြင်းခံရပြီးညှဉ်းပန်းနှိပ်စက်ခံရတဲ့ယဟန်တပါပြန်လဲပြောပြချက်ကိုကိုကားဖော်ပြထားတာမှာတော့သူ့ကိုနံပါတ်တုတ်တွေတင်တဲ့နေနဲ့ရိုက်နှက်တာဖားကုန်ခုန်ခိုင်းတာတွေလုပ်ပြီးအရှက်ရအောင်နှိပ်စက်ခဲ့တယ်လို့ပြောပါတယ်တခြားဖားစီခံရသူစီးရင်ကင်တူကလည်းကျင်ဆက်နဲ့အတုခံခဲ့ရတယ်လို့ပြောပါတယ် Nauta Panzi Kanatu, Nupijan, Ugaro, three mil letuare at tea, Nabadone Gango, Yane Kangere, Lupian Le Piopiakajau, Ibi Drema, Kuka, Popiabare, Dabi, Yamasitaha, Achinari, Chowlantua, Lude Lounin at Chinchauda, Coronavirus Kayoga Kala Dwin, Chama Iwanigo, Takaitari, Pilo Kerelule, Ibi Dringa Yibare, Nangajinamia Kuni, Sasha, Ethan, Ebi Biga, Autobana Sequinian, but also to be an Sine Ya. Nimanangama Sitaka and a debit and a buy a cool change they sold to the town near the Sashi Ushiga Biro, Pansi Tintin Kantaya Dugaro, go down near the Sashi Ushiga Elu Popia Tabarakame.
Nimanangan, Nevian Sassani, Dunang and Shuli Myoma, the Jobian Govic Gusani, a chini dread, a kuni rebabu, Tudian Muro, Hound to what Diopima Suazima, Sa Yibi Shava, a kuni Tonkangabare. Junan Bine, Shuli Myoa, Nanganaga Govemu, a chacha chabiro. Manika Covid Usamu Sati Ningrega, Teo Suaya Tinchere Muare Oma, Covid Tincho Yu Lo Songare. Shili Mua Pipangani Yoga Kusamu and Re Mim Mare Nezamu Pipime Cha Chanare Murilo Kuda Yibisi Jim Yim Pomyarajo Pomobido Yoga Tan Pimintana Kanayaji Miaware Myung at the new pit Shili Nine Yoga Kusamugu Tawon Chiji Kagwe Tincho Nangarajo Pima and Inele, Kalingari, Dokamion, Akuni, Kangama, Pedin, Elo, Natasakunema, Shili Mue, Dudia Muro, and Logedu, Tairo Liga, Tue, Wichama, Yidagevare. Pigger Yadi, Dwayne, Shili Ma, Yoga, Lakanamabjare, Pote Soundu, Amyabda, Tuyare, Sue, the Rene, the Topo Gevare. Tobi Louis, Tedalma, Li, Biliama, Audubalana Sadoni, Suing, Kunasacha, and No, Kovicagwe, see, Piwa, Tobi, Bilo, Tobi, and Havarakana.
ရွှေသီရိကန်ဒေသမှာလာအိုရက်တက်ဖွဲ့ကမူရစီတွေဆန်းကျင်တင်ဖမ်းမိလိုက်တယ်လို့ထိုင်းလုံခြုံရေးသတင်းအရင်းမြစ်ကဒီကနေ့အတီးပြုပြောဆိုရကြောင်းရိုက်တာသတင်းဘုံမှာရေးသားထားပါတယ်အခုဖမ်းမိတဲ့ပမာဏဟာအာရှတိုက်တွင်မူရစီဝအများဆုံးဖမ်းဆီးရမိခြင်းဖြစ်တယ်လို့ကုလသမဂ္ဂကလည်းပြောပါတယ်မြန်မာထိုင်းနိုင်ငံတို့နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့လာအိုနိုင်ငံမြောက်ပိုင်းဘိုခီယိုမ methamphetamine ဆေးပြား55ဒဏ်နဲ့ crystal meth တိတ္တမ5ဒဏ်တို့ကိုဖမ်းဆီးရမိလိုက်တာလို့ writer သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ဆူဒန်နိုင်ငံမှာအသွင်ကူးပြောင်းရေးအစိုးရလက်ထက်ကနေစစ်တပ်ကအာဏာသိမ်းလိုက်တာကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကပြောခွင့်ရပြောပါတယ်ဒါပေမဲ့လက်တလောဖြစ်ဖြစ်ခဲ့ရတဲ့နဲ့ပတ်သက်လို့သဘောထားတစ်စုံတည်းအားမှတ်ချက်ပေးဖို့တော့စောသေးတယ်လို့တုံ့ပြန်ထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆူဒန်နိုင်ငံအတွက်သတ်မှတ်ထားတဲ့ငွေကြေးဖြန့်ဝေမှုတွေရပ်ဆိုင်လိုက်တယ်လို့လုပ်ငန်းတွေရပ်ဆိုင်ထားတဲ့အကြောင်းကမ္ဘာ့ဘဏ်ကကြေညာပါတယ် IMF ကတော့အခြေအနေကိုစောင့်ကြည့်နေသေးပဲလို့ပြောဆိုတာပါမြန်မာနိုင်ငံမှာတော့ FIFA စစ်တပ်ကအာဏာသိမ်းယူပြီးစစ်ကောင်စီကိုအစိုးရဖြစ်အတိမတ်ပြုပြီးအငင်းပွားမှုတွေရှိခဲ့တာကြောင့် SDR ခေါ်အထူးငွေကြေးထုတ်ယူခွင့်ကို IMF ကဇွန်လအတွင်းရပ်ဆိုင်ခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ပြောပြပေးကြတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းဒေါ်နယ်အပြင် NND အစိုးရလက်ထက်တုန်းကစီမံကိန်းနဲ့ဗန်နာရေးဝန်ကြီးတွေအပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ဖောက်ပြမှုအဥပဒေပုံမှားတွေနဲ့တရားစွဲဆိုထားတဲ့အမှုကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာဆက်ပြီးတော့စစ်ဆေးကြားနာခဲ့ပါတယ်ဒီကနေ့ကြားနာပွဲမှာတော့ရှောင်းဒေါ်နယ်အတွက်စကပြန်တယောက်ကိုတရားရုံးကစီစဉ်ပေးခဲ့ပါတယ်အမှုတွေနဲ့ရှင့်နေတွေတီးခြားတွေ့ဆုံနိုင်မှုအတွက်ကိုတော့တက်ဆိုင်ရာအကျဉ်းထောင်ကနေလျှောက်ထားဖို့တရားရုံးကအမိန့်ချပါတယ်ဒီကနေ့ကြားနာစစ်ဆဲပွဲနဲ့ပတ်သက်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်
ဒေါ်အောင်ဆန်းစုကြည်ပါဝင်၅ရောက်အပေါ်စစ်ကောင်စီကတရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်အပ်ချိုးဖောက်မှုကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့အောက်တိုဘာ28ရက်မှာ၅ချိန်မြောက်ဆက်လက်ကြားနာစစ်ဆေးပါတယ်ဒေါ်အောင်ဆန်းစုကြည်အပြင်အမှုတရွဲ့တရားစွဲခံထားရတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းထာနယ် NLD အစိုးရလက်ထက်စီမံကိန်းနဲ့ဗန်နာရေးဝန်ကြီးများဖြစ်ကြတဲ့ဦးကျော်ဝင်းဦးစိုးဝင်းဒုတိယဝန်ကြီးဦးဆောင်တို့ကိုလည်းဒီနေ့ရုံထုတ်ပါတယ်ဒီနေ့ကြားနာပွဲအတွင်းမှာတော့စီးပွားရေးပညာရှင်ဌာနအတွက်ပညာရေးဌာနကစကားပြန်တယောက်ထားထားပေးတယ်လို့သူ့ရဲ့ရှင်နေကပြောပါတယ်။အမှုတန်တဲ့ရှင်နေတွေတီးတန့်တွေ့ဆုံနိုင်မှုအတွက်တော့သက်ဆိုင်ရာအကျဉ်းထောင်တွေမှာရှောက်ထားဖို့တရားရုံးကအမိန့်ချခဲ့တယ်လို့ရှင်နေတို့ကပြောပါတယ်
။ကျွန်တော်တို့ကဒီနေ့လုပ်တဲ့အပိုင်းကလေဒီလုပ်တဲ့အပိုင်းဒီစကားပြန်ကိစ္စနဲ့ပတ်သက်ပြီးတော့တို့ကပညာရေးဌာနကဆက်နေတယ်ခင်ဗျအကျဉ်းချင်းမှာပါတယ်ခင်ဗျ။ဟုတ်ကဲ့အင်စတီဘုတ်မှုတဲ့နေပြည်တော်ရင်းချင်းစာကြတော့ သူဒီသက်ဆိုင်ရာအကျဉ်းဆောင်တဲ့ကျဉ်းဆောင်မှာစတင်ပြီးတော့စစ်ဆင်ရဖို့အတွက်တော့မင်းချပါလေခင်ဗျအားပါပဲအဒီတဲ့နေ့ကိုကျတော့တို့ကတရားရုံးကကျတော့ဒီကိစ္စနဲ့တော့တက်ပြီးတော့ဒီလိုစတင်ပြီးကျဉ်းဆောင်ပြင်နေကျဉ်းဆောင်ပေါ့စတင်ပြီးတော့မှပဲဒီသိဖို့သိရောအမင်းချပါလေခင်ဗျအဲမကြည့်သေးပါဘူးဗျတနေ့ကိစ္စတော့ကျွန်တော်တို့ကစတိရနေ့မှာပြင်းပြင်းထန်ထန်ပြီးတော့ပါပါလေဒီမှာစတိခင်
းဒေါ်ဆန်းစုကြည်ကလွယ်လို့ရှောင်းထားတဲ့ဦးကျော်ဝင်းဦးစိုးဝင်းဦးဆောင်တို့ကိုနေပြီးတော့အကျဉ်းဆောင်မှာချုပ်ထားပြီးအမှုစစ်ဆေးနေတာဖြစ်ပါတယ်အမှုလိုက်ရှင်တွေအနေနဲ့တရားစွဲခံထားရသူတွေနဲ့ကြားနာပွဲရှိတဲ့နေ့ရုံးချိန်မတိုင်ခင်အချိန်နိုင်ဝက်လောက်သာတွေ့ဆုံတိုင်ပင်ချိန်ရတာမို့အသေးစားတွေ့ဆုံနိုင်ဖို့ရှင်တွေဘက်ကပြီးခဲ့တဲ့ရုံးချိန်တွေကစတင်လျှောက်ထားတောင်းဆိုထားကြပါတယ်ရှောင်းထန်းတဲ့ကိုနိုင်ငံတော်လျှို့ဝှက်အပ်ဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းစစ်ကောင်စီကတရားစွဲထားပါတယ်အဲ့ဒီနှမှုလုံးကိုနေပြီးတော့အထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးနေတာပါ။ကြားနာပွဲမစခင်နိုင်ဝက်လောက်တွေ့ဆုံနိုင်တယ်လို့တရားသူကြီးကပြောပေမဲ့ရှင့်တွေဘက်ကအချိန်လောက်လောက်ငတ်ငတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ရှောင်းထားတဲ့အမှုတွေကိုအော်စတြေးလျတန်ရုံကတာဝန်ရှိသူတွေတရားခွင်မှာလာရောက်နားထောင်နိုင်ဖို့ကိုဗစ်စီကံသတ်မှတ်ချက်တွေကြောင့်အခက်အခဲဖြစ်နေတယ်လို့သိရပါတယ်။ဒါကြောင့်ဒီနေ့လည်းတရားရုံကိုမလာနိုင်ကြပါဘူး။နေပြီးတော့အပါအဝင်မြို့နယ်တော်တော်များများမှာတော့ဒီကနေ့ကစ stay at home သတ်မှတ်ချက်ဖယ်ရှားလိုက်တဲ့အတွက်နောက်ရုံးချိန်တွေမှာတန်ရုံးတာဝန်ရှိသူတွေလာရောက်နိုင်မလားဆိုတာတော့စောင့်ကြည့်ရမှာဖြစ်ပါတယ်
။တို့ကဒါနဲ့တပတ်သက်ပြီးတော့ဟိုတို့ဝင်ထွက်ခွင့်ကိစ္စနဲ့ပတ်သက်ပြီးစောင့်ရတော့နေပြီတဲ့။ကျွန်တော်ကြည့်ကြတော့ဘာမှမသိရဘူး။တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တားလို့ရလို့ရတယ်ဟုတ်ပါဘူး။ဝင်လို့ဖက်လို့ရတယ်ဆိုတော့တို့ရှင်းချက်ချက်တွေကနေရာဒိမ့်နေပြီ။အဲ့ဒီရမှာတရားရင်ကတရားရင်ကဆက်ဆောင်ရမယ်ဆိုတော့သတို့တင်တဲ့ပုံမှာမြူဒီကနဲ့ဆက်ပါမယ်လို့
မစ္စတာရှောင်းထန်ရဲ့ laptop ထဲမှာတွေ့ရတဲ့စာရွက်စာရန်ဤဟာနိုင်ငံတော်လျှို့ဝှက်ချက်အပ်ဥပဒေကိုချိုးဖောက်ရရောက်တဲ့ဆိုပြီးဆွဆွဲတရားစွဲထားတာဖြစ်ပါတယ်။ရှောင်းထန်ရဲ့အပေါ်စစ်ကောင်စီကတရားစွဲထားတာနဲ့ပတ်သက်လို့ဩစတြေးလျအစိုးရဘက်ကညှ့ကြတဲ့တရားစီရင်မှုရနိုင်စေအပေါ်တန်တရားဖြစ်ရာကြောင်းထုတ်ဖော်ပြောဆိုထားသလိုဩစတြေးလျအစိုးရအနေနဲ့ပေါင်ပေါက်ခါထန်ရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်တိုင်းကိုတရားခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပါတောင်းဆိုထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ29ရက်ကအာဆီယံခေါင်းဆောင်တွေနဲ့ပြုလုပ်တဲ့ဩစတြေးလျအာဆီယံထိပ်သီးဆွေးနွေးပွဲမှာဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့စီးပွားရေးအကြံပေးပေါင်ပေါက်ခရှာထန်တဲ့ကိုလွှတ်ပေးဖို့ထပ်ပြီးတောင်းဆိုထားပါတယ်။အသက်58နှစ်အရွယ်ပေါင်ပေါက်ခတာနဲဟာဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်လှုပ်ဆောင်ခဲ့ပြီး February 1ရက်စစ်တပ်အာဏာသိမ်းပြီး5ရက်အကြာမှာဖမ်းဆီးခံခဲ့ရတာဖြစ်ပါရဲ့ရှင်
။ဒီကနေ့ကြားနာဆစ်ဆီးခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အထူးတရားခွင့်အခြေအနေအလိမ်မှာပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့သခိုင်းတိုင်းကျွန်းလှဘက်မှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုလုပ်နေတဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။စကိုင်းတိုင်းဒေသကြီးကျွန်းလှမြို့ကခြေရွာအနီးမှာစစ်ကောင်စီတပ်တွေကရဟတ်ရင်နေနဲ့လေကြောင်းကနေပစ်ခတ်မှုတွေလုပ်ခဲ့တယ်လို့ရွာသားတွေကပြောပါတယ်။အခုလိုမျိုးလေကြောင်းကနေတိုက်ခိုက်တာကြောင့်ဒေသခံခြေရွာသူခြေရွာသားတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။စကိုင်းတိုင်းကျွန်းလှမြို့နယ်မိုင်20ဝေးတဲ့ကျွဲတဲခြေရွာအနီးမှာစစ်တပ်ကဒီကနေ့အောက်တိုဘာလ28ရက်မနေ့ပိုင်းရဟရင်တွေနဲ့ဝေဟင်ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေရှိနိုင်တဲ့နေရာတွေကိုပြစ်တာဖြစ်နိုင်တယ်လို့ကျွန်းလှဒေသခံတူကယူဆပါတယ်
။ကျွန်းလှမြို့နယ်ကျွဲတဲ့ရွာနာပေါ့အချိန်ကတော့၈နာရီဝန်းကျင်တော့ပူတိုင်းပြောရလို့ရှိရင်ရုတ်တရက်ကြီးပဲကမထင်မှတ်ထားရပါပေါ့နော်။ဟိုသူတို့ဒီတိုင်းနဲ့ဝင်ပြီးတော့မှဟိုဝင်ပြစ်သွားတဲ့ပုံစံမျိုးပဲ။ရဟရင်နဲ့ပြစ်တာအဲ့မှာဟိုလူငယ်တွေကလူငါနှစ်ပြည့်ရနှစ်ပြည့်ရဆိုတော့၆ပြည့်လာမသိဘူး။အဲ၆ပြည့်ကလာတော့လာတယ်ပြည့်မသွားဘူး။ဟောရဟန်းရှင်ကြီးကပဲပြည့်တယ်။ဘုရားကြီးကမပြည့်ဘူးပေါ့။သူတို့ PDF ကန့်နေရှိတယ်ဆိုတော့မှအဲ့လိုဘုရားနဲ့သူတို့ပြည့်သွားတော့ပေါ့။ဝင်ပြည့်သွားတော့။စူးစူးဝါးဝါးချိတ်ခိုက်သွားတာတွေပါလေ။ဒါကျွန်တော်တို့ဟိုဘာမှမကြားရအောင်မကြားရအောင်ဆိုတော့မရှိဘူးပေါ့ဗျ
။ကျွန်းလာမျိုးအနောက်ပိုင်းကကြီးရွာတွေဟာကုန်းလန်းခီးသွားလာမှုကြကြတဲ့အတွက်ဒီကြောင်ကနေတိုက်ခိုက်တာဖြစ်နိုင်ကြောင်းဒေသခံတွေကယူဆပါတယ်အခုလိုလေကြောင်တိုက်ခိုက်မှုတွေကြောင့်ကျွဲတဲတင်လှခွာတဲစတဲ့ကြီးရွာသားတွေဟာစစ်ပေးလို့ရကိုထပ်ပြေးတင်းဆောင်နေကြရတယ်လို့ဒေသခံရွာသားတူကပြောပါတယ်
ตัวเราเนี่ยทีนี้เราที่ด้านการยาร้ายเราเอลูลีเนี่ยปฏิบัติเราจะน้องเป็นมาจากเชียงรายเองอันนั้นปฏิบัติเราเนี่ยเราไม่มีเรื่องมีทางมีผิดมีเรื่องดูดีผิดมีเรื่องขัดใจเราเอลูลีเราเดือดขัดใจเราจะน้องยาร้ายเราที่หลังเราทดสอบดีกันแล้วบ่จะน้องยาก้าทีนี้เราเนาะลูกเมียวันเดียวเราเอลูเมียมาทดที่ไหนไหนทางที่เดียวเขา จนเราเนี่ยเราต้องดูเรื่องการเราไอ้มาชีวิตเล่นเนี่ยนอนในเด็กขาดแต่ตัวเดียวอย่างจนเราเนี่ยเออคุณนิสาตุนิสาเออตัวเราเนี่ยมาตัวเดียวมีจระเข้อะไรเนี่ยเช่นตัวเองโอ้ซีบีซีทำตัวเลยมันจมบุรุษจนเราเนี่ยแต่ที่อยู่เรียสับตัวเราเนี่ยชีวิตเราจนเราเนี่ยทุกจระเข้ในธรรมชาติมีเลยจนเราเนี่ยไม่รู้ต้องได้มั้งกูไม่เจอจระเข้ของเพี้ยนเนี่ยสิ่งที่เป็นการเราที่เราเลี้ยงงาตะเคียนเนี่ยเป็นตัวบีเทรนทุกอย่างนะไม่ใช่เรื่องวู ทว่าเมื่อสกายดายงาสิ่งของสิ่งเหล่านี้มุ่งเงี้ยมาเส้นสายพบยานี่เลยแต่ละส่วนนี้มุ่งเงี้ยสามัญนักสกายดายดีดังกันก็เอาไปพูดกูได้ใครพูดเราไม่ได้ยากจีทุสิสิ่งเอโก้ที่กันนี่สาดเดินบีสุรเจ้าพบยาท่าบาร์เลยสิ่งของสิ่งใดๆแต่สิ่งนี้เป็นปุ่นเลยยังอยู่ในบ่อเตียงนี่ยาริกูดับปุ่นดูเนื้อก็พบยาท่าระบาที่ลูกเลี้ยงงาได้ใครมุ่งพิบีเรนเอามาจงละดีดังกันก็เอาไปพูดกูจงละมีเนี่ยมาดีทางดูเรนี่เนี่ย
ลูกเอ๋ยคือยิ่งมาตัวเจ้าบุอาสาอาสาซีวารีกูสุจงท้าเจ้าบุเนี่ยปงกูบุก้าวเกวรีปิลูท้าเจ้าบุได้โดนท้าบาร์เลยกันเนาะแต่ก็รู้สึกง่ายใจจงลาเป็นมาดีเลี้ยงงานในวิโรสิกังสีเทปการในพิคมูเรลูกนี่เด็กจังตรีกูจะจดเองพิบยาไปเกล้าพิบาร์เลยสิสับปีโร่เนี่ยมันยังเนี่ยมากูเป็นป่าวเวียดีตัวเกวรีพี่นี่เด็กเชนีกูเต็มยาไปจมาร์เลย เนี่ยมันยังเนี่ยมากูเป็นตัดยาหลังกูสมุเรมีแต่เนจิงาไม่รู้เอ็งยังเอ็งยังไม่ทัวร์ยาสเตทแอทโฮมทุกอย่างเกเรมีเนี่ยจะโชว์กูรอที่กันนี่อับดุลวาลานัสเซียกันในซาบิโร่เปียพลายบาร์เลยจะมาอยู่วันจีธนากับคุณเอาโซสเตทแอทโฮมทุกอย่างเจ็บเปียพลายเดมีเนี่ยลีซ์ลีมีเนี่ยมายังคงได้เนี่ยกันมีเนี่ยกันนั่นเสพป่าวมาเลย อันนี้มีเนื้อมากูไปกับโยกับกูสมุกัดเก็บไว้เยอะจ้าตัวบาบิลายังงงอะไรดีดเรนไม่ได้ยินเสียงจบยาปีว่าเช่นยังงงแมนเดลีมุ่งไปในป่าเวียบริได้มากูได้ปะกูได้สกายได้เนี่ยเช่นปีนี้ด้วยงาเมื่อเนื้อลิซเซ่ลีกูมาเอาดูว่าล้านเสียเช่นนี้ที่นี่งาสาบิโอสเตียร์ห้องสีเงาไปเพียงไรเดียวจะไม่วุ่นวายชนะกับทุกเปลี่ยนทวารีที่ลมเมื่อเนื้อมาปีกเรศเลียด้วยเด็กเวทีปิลูน่าด้วยชิมุยอนเอลาบิโออสุไลกูสมุยเยอะจ้าลาลาจ้าคุณลมลูกเอพเนง ဆိုရင်အရင်ကလိုကိုဗစ်လူနာတွေအတွက်အောက်ဆီဂျင်လိုအပ်တယ်လို့အကူအညီတောင်းတဲ့သူတွေမရှိကြတော့တယ်လို့အခြေအနေပုံမှန်လိုပြန်ဖြစ်နေပြီလို့စံကြောင်းမျိုးနဲ့ချိန်ဆိုင်နိုင်ရီကူညီမှုအတင်းတစ်ခုကပြောပါလိမ့်
အခုတည်းတော့ကျွန်တော်တို့ဘာမှဟွာလေးကူညီတောင်းတာလည်းမတွေ့ဘူးခင်ဗျအခြေအနေကလည်းပုံမှန်သွားလာနေကြပါတယ်ခင်ဗျဒီဆန်းတော့ရကွယ်မှာတော့ကိုဗစ်နဲ့ပတ်သက်ပြီးဘာမှမကြားတော့ဘူးခင်ဗျဟုတ်ကဲ့ကြာစီတို့ကလည်းနာစီချောင်းဆိုးတော့ချက်ကောင်းဖြစ်နိုင်တယ်လေဒီလိုပုံမှုတို့ကွေးယောဂပုံစံမျိုးကြီးတော့ဝင်လာတော့မကြားမိဘူးခင်ဗျဟုတ်ကဲ့
ပြည်တွင်းမှာကေယောဂဖြစ်ပွားမှုအချိန်မြင့်ပြီးတော့ထိန်းချုပ်ရတဲ့အချိန်ကာလတုန်းကလူနေထူးထပ်ပြီးတော့နေစဉ်လူအများပြားနဲ့ဘတ်စကားတိုးစီးနေရတဲ့ရန်ကုန်လိုနေရာမျိုးမှာကိုဗစ်ဖြစ်သူရေအတွက်ကတရားဝင်တက်ခွဲတီးပြဦးရေထက်မြေပြင်မှာပို့ပြီးတော့များတယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရဟိတဆောင်ရွက်ပေးသူတွေကပြောပါလိမ့်မန္တလေးတိုင်းထဲမှာလည်းစတီးရထုံအစီအစဉ်ပယ်ဖြတ်ပေးလိုက်တဲ့မြို့နယ်ဆဲကူပါဝင်ပါလိမ့်။အရင်ကကိုဗစ်ကရောဂါဖြစ်ပွားကူးစက်သူများခဲ့တဲ့ချဲရီတာဇန်မြို့နယ်ထဲမှာအခုကိုဗစ်ဒီပြည့်လူနာမရှိသလောက်ဖြစ်သွားပြီလို့ချဲရီတာဇန်ပရာဟီတာကွန်ရဲ့တာဝန်ရှိသူတယောက်ကပြောပါလိမ့်
။ချဲရီတာဇန်ထဲမှာတော်တော်ကြီးသားပါ။ကိုဗစ်ခြေထဲကအခုတည်းကလုံးဝမကင်းသလောက်သွားတယ်။အခုရာသီတုပ်ဝေးကတော့ဖားတဲ့လူတွေကတော်တော်များတော့များတယ်။သူကတရက်နှစ်ရက်ဆိုရင်အဲ့လိုကျင်းချပြီးကြောက်သွားတာ။ကိုဗစ်ကမကြီးသလောက်ကိုသွားပြီ
ပြည်တွင်းမှာကိုဗစ်တရားလိုင်းပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဇူလိုင်လနဲ့ဩဂတ်စ်လအစပိုင်းတုန်းကလူစီကားတဲ့ဈေးနဲ့ကျောင်းတွေကနေတဆင့်အစုလိုက်ယောဂါကူးစက်မှုတွေတွေ့ရှိခဲ့ပါတယ်။ဘကိုတိုင်းလက်ပတန်းမြို့နယ်မှာဈေးကနေတဆင့်ကိုဗစ်ကယောဂါအများအများကူးစက်မှုတွေရှိခဲ့ရတာကနေအခုတော့ပိုးတွေ့သူအတီးပြုလူနာတော်တော်လေးလျော့သွားတယ်လို့ဒီနေ့ကိုအယောက်260ဝန်းကျင်စစ်ဆေးပေးနေတဲ့ကျန်းမာရေးဝန်ထမ်းတစ်ယောက်ကပြောပါတယ်
။ဟိုအရင်လိုတော့မဟုတ်တော့ဘူးအရင်ပါသွားပြီပေါ့။တစ်ဖက်ကျေတော့ကြမှာတယောက်လောက်တွေ့ရင်တွေ့နှစ်ယောက်လောက်တွေ့ရင်တွေ့အဲအဲ့လိုပဲရှိတယ်ကောဟုတ်အခုကတော့တီးတဲ့အချိန်ကိုလူတွေကသူတို့ဖြားတဲ့နာရီကိုကိုဗစ်ကြောင့်လို့ပဲသူတို့စိတ်ထဲမှာတစ်ခါလေးတူတူအများအပြည့်ကမှတွေ့နေကြတာရှိကြတာပဲနော်သူပြားပြီးတော့ဝေးတယ်လားဆေးရုံမလာရဲကြတယ်လေစစ်မှန်ဆိုသေးတယ်ကအပြင်းတွေမှာအရေးတွေပဲထိုးတယ်များတယ်
ကိုဗစ်တရားလိုင်းအရှိန်မြင့်ခဲ့တဲ့ဇူလိုင်လကစပြီးတော့ကူးစက်မှုအခြေအနေဆိုးခဲ့တဲ့တိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကို stay at home ထုတ်ပြန်ခဲ့တာစုစုပေါင်း119မြို့နယ်ရှိခဲ့တာပါ။အဲ့မြို့နယ်တွေကကိုဗစ်ကရောဂါကူးစက်မှုရော့ကျလာတဲ့မြို့နယ်တွေကိုဒီထုတ်ပြန်ချက်တွေတဖြည်းဖြည်းပယ်ဖျက်နေတာအခုဆိုရင်မြို့နယ်90ရှိပါပြီ။ဒါပေမဲ့ stay at home စီစဉ်ထုတ်ပြန်ထားတဲ့69မြို့နယ်ကျန်ရှိနေသေးတာပါ။ယောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်အခြေခံပညာသင်ကျောင်းတွေကိုအခုအောက်တိုဘာလကုန်တည်ဆက်ပြီးတော့ပိတ်ထားပါတယ်ရှင်။
မြန်မာနိုင်ငံအတွင်းကကိုဗစ်နောက်ဆုံးအခြေအနေမဲ့ဤတန်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာရာသီတုပ်ကွေးဖြစ်တဲ့သူတွေများလာနေတဲ့အကြောင်းကိုတင်ပြပေးစီမှာတယ်။ရခိုင်ပြည်နယ်ကကြေးရွာတချို့နဲ့စစ်ဘေးဒုက္ခသည်စခန်းတချို့မှာတော့ရာသီတုပ်ကွေးရောဂါဖြစ်ပွားနေပါတယ်။ကြောက်ဖြူမြို့နယ်တွေကကြေးရွာတော်တော်များများမှာဆိုရင်ရွာအလိုက်တုပ်ကွေးတွေဖြစ်နေကြတယ်လို့ကြေးရွာမှာဆေးလိုက်ကူပေးနေသူကပြောပါတယ်။နောက်ဒီချင်းပြည်နယ်ပလဝမြို့ပေါ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာလည်းအလားတူရာသီတုပ်ကွေးဖြစ်သူတွေများနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုငင်းချမ်းပြပြပေးပါရှင်
။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တွေကလိတ်ခမောင်အုပ်စုအုံတော်အုပ်စုချောင်းဝအုပ်စုတို့မှရှိတဲ့ကျေးရွာတွေမှာရာသီတုပ်ကွေးကူးစက်ခံရသူတွေအများအပြားရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနေရာတွေမှာမိသားစုဝင်အများစုရာသီတုပ်ကွေးဖြစ်နေတာကိုတွေ့ရတယ်လို့အဲ့ဒီကျေးရွာတွေကိုတွားရောက်ပြီးဆေးလိုက်ကုပေးနေတဲ့သေးစရာတူဖြစ်တဲ့ဥမောင်လှရင်ကပြောပါတယ
်ဟုတ်ကဲ့ဒီကျွန်တော်တို့ကျွန်တော်ကြောက်ဖြူမြို့နယ်မှာဆိုနေတဲ့နေတဲ့ဒေသကြီးရတယ်မှာဆိုရင်ကျွန်တော်တို့ကလက်ခမုံစုဂုံးချွန်အောင်တော့ဟိုမြတ်မြတ်ဒီအမှုရှင်များကြီးကိုလက်ကဲခဲ့တော့ပါရောဂါတွေဖြစ်နေတာတွေ့ရတယ်ဟုတ်ကဲ့ကျွန်တော်တို့ခေါ်နေဆိုရင်တော့ကျွန်တော်ဒီဟာမို့ကုန်ဆောင်ဘူးဆိုတော့ဒီရာဒီကုကြောင့်ဖြစ်ရဒီကုကြံပြရတော့ဒါရဒီတော့ကလို့ကျွန်တော်တို့အကျန့်ဖြစ်ကိုနေကြတာတွေ့ရတယ်ဘလို့ကမဲ့ဆိုပါအခုဒီမှာကြရင်လေဟွာလူကြီးကသာပြည်ပြီးတော့နောက်အလဲတွေရောတိုင်းမှာဥမာလူရောရောက်ရှိကြရင်ဆိုရင်ပုံရောလားအလဲဆုံးဖြစ်တယ်တော့ကကလေးတွေကလေးတွေဖြစ်ရတယ်တွေ့ရ
ဖြားနာကြသူတွေဟာချောင်းဆိုးနာစည်းတာတွေအပါဝင်နာရီယူတာတွေနဲ့ကိုလက်ကြိုက်ခဲပြီးအပူချိန်တက်တဲ့လက္ခဏာတွေတွေ့ရတယ်လို့လည်းပြောပါတယ်ကိုဗစ်ကာယောဂါလက္ခဏာတွေဖြစ်တဲ့အနံ့ပြောက်တာဝမ်းလျှောတာမျိုးတော့မဖြစ်ကြဘူးလို့လည်းပြောပါတယ်။မိုးကုံဆောင်ကူရာသီအကူးပြောင်းကာလမှာဒီလိုရာသီတုပ်ကွေးဖြစ်လေရှိတယ်ဆိုပေမဲ့လည်းဒီနှစ်မှာတော့ခါတိုင်းထက်ပိုများတာကိုတွေ့ရတယ်လို့ဆေးစရာဦးမောင်လှရင်ကပြောပါတယ်။ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်အတွင်းကညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းမှာလည်းနှာစေးချောင်းဆိုးပြီးနေမကောင်းဖြစ်နေသူတွေအများအပြားရှိတယ်လို့ညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်။
ဟုတ်ဒီညောင်ချောင်းကျွန်တော်တို့ညောင်ချောင်းစခန်းမှာတော့ဖြားနာသူတွေကတော့တက်ကြီးပိုင်းတွေရောဒီဒီခလေးတွေရောအယူဆုံပေါ့အယူဆုံတော်တော်လေးနေမကောင်းဖြစ်နေကြတယ်ကောဟုတ်ဟိုစိုးရင်ရလားဆိုတာကတော့စိုးတော့စိုးရင်တာပေါ့ဘာကတော့တုတ်ပြည့်လဲဆိုတော့ဒီဘက်ဒီဘက်မှာကျွန်တော်ទីတလောက်ပေါ့အဲ့မှာခလေးတွေဖြားလို့ရှိရင်အဖြားမကြောက်ဘူးပေါ့တရားနည်းနဲ့ဖြားမကြောက်ဘူးဟိုချောင်းဆိုးတယ်နှာစီးတယ်တော်တော်လေးတော့ခက်ခဲဖြစ်နေကြတယ်ကောဒီရှင်းုံရှင်းခန်းကိုတော့ကျွန်တော်ညှင်းပိုးပေးထားပါတယ်ဟုတ်
အဲ့ဒီစစ်ဘေးဒုက္ခသည်စခန်းမှာရှိတဲ့ဒုက္ခသည်တွေအနေနဲ့လည်းဆေးဝါးကုသဖို့အခက်အခဲတွေရှိတယ်လို့ကိုခိုင်မျိုးအောင်ကပြောပါတယ်
။ဆိုတော့ဒီနေမကောင်းတဲ့သူတွေကိုသူတို့ဒီစိတ်ခန်းကိုစိတ်ယုံကိုတော့ဖို့ပဲကျွန်တော်တို့နှိမ့်ရတယ်ကို။အထက်မှာလည်းဒီစိတ်ကြောင့်တွေကတော့ဒီတောက်ဖို့တောက်ဖို့တော့နိုင်နေဖြစ်နေကြတာ။စိတ်ယုံစိတ်ခန်းတွေတော့ဖို့ကြတော့လေဟိုပိတ်ချင်ကလိုတာကိုဆိုတော့တော်တော်လေးအခက်အခဲဖြစ်နေကြတယ်ကိုစခန်းမှာဟုတ
်။ရခိုင်ပြည်နယ်အတွင်းမှာရာသီတုပ်ကွေးကူးစက်မှုတွေနဲ့ပတ်သက်ပြီးတော့ကျန်းမာရေးဌာနဘက်ကအသိပေးထုတ်ပြန်တာမျိုးမရှိသေးပါဘူး။ရာသီတုပ်ကွေးကူးစက်မှုနဲ့ပတ်သက်ပြီးမေးမြန်းဖို့ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေကြားခြင်းမရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတွေသာမကချင်းပြည်နယ်ပလောဝမြို့ပေါ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာလည်းရာသီတုပ်ကွေးကူးစက်ခံရတာတွေရှိနေတယ်လို့စစ်ဘေးဒုက္ခသည်တဦးဖြစ်တဲ့ကိုတင်ဦးကပြောပါတယ်
။စေရှောင်းနဲ့ပြည်မြို့ပေါ်ရခိုင်နယ်ဆိုတော့နှစ်စီတုပ်ဆလောက်ခန့်မျိုးရှိတယ်ကျွန်တော်လည်းမတော့ဒီလိုပြတော့မရှိဘူးဒီလိုကဒီနာစေအေးမေးဒီလိုပဲတော့ဒီဆိုင်မှာတော့နိုင်ယူတော့
ရန်ကုန်မြို့နယ်အပါဝင်ဒေသတော်တော်များများမှာရာသီတုပ်ကွေးဖြစ်ပွားသူတွေရှိနေပြီးတော့အရင်တုပ်ကွေးတွေထက်ပိုပြီးပြင်းထန်တဲ့ရောဂါလက္ခဏာတွေခံစားရတယ်လို့ဆရာဝန်တွေကပြောပါတယ်။ကိုဗစ်ကရောဂါဖြစ်ထားသူတွေရာသီတုပ်ကွေးကူးစက်ခံရတဲ့အခါရောဂါဒဏ်ကိုပိုပြီးပြင်းပြင်းထန်ထန်ခံစားရတယ်လို့လည်းပြောကြပါတယ်ခင်ဗျာ။
ရခိုင်နဲ့ချင်းပြည်နယ်မှာရာသီတုပ်ကွေးတွေဖြစ်နေတဲ့အကြောင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသာပတင်းနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်ည10နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။မြန်မာရေးသုံးသက်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသသတင်းလွှာတွေနားဆင်ရဖို့ရှိပါတယ်ရှင်။
VOA Myanmar ရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်ကတိုင်းရင်းသား5မျိုးဆက်ဆံရေးမပြေလည်တာကိုတပ်မတော်ကနေအခွင့်ကောင်းယူပြီးတော့ KIA စန့်ကျင်ရေးလှုပ်ရှားမှုဖြစ်လာအောင်ကြံစည်ပုံကိုဦးအောင်ခင်နဲ့ကိုညံဝင်းအောင်တို့ကတင်ပြထားတာနားဆင်ပါရှင်။
နာတိမ်ပြီမကြမီမလအစောပိုင်းကစပြီးစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်တဲ့စစ်ပွဲတွေကချင်ပြည်နယ်မှာပြန်လည်ဖြစ်ပွားလာပါတယ်ပြည်သူလူထုကလည်း KIA လက်နက်ကင်တပ်ကိုရိတ်ခါစေဝါနဲ့ငွေကြေးထောက်ပံ့ပါလေဗမာလူမျိုးကြီးဝါဒကျင့်သုံးတဲ့စစ်အာဏာရှင်စနစ်ကိုအမြင့်ပြအောင်တိုက်ခိုက်ဖို့အတွက် KIA ဟာဗမာပြည်သူလူထုနဲ့လက်တွဲလုပ်ကိုင်နေတယ်လို့ဗိုလ်ချုပ်ကြီးအင်ဘန်လာကပြောပါတယ်ကချင်အာဇာနည်နေ့ဖြစ်တဲ့ဩဂုတ်လ10ရက်နေ့ကပြောဆိုသွားတာဖြစ်ကြောင်း KNG ကချင်သတင်းစာဆောင်မှာဖော်ပြပါတယ်ကချင်ပြည်နယ်မှာ KIA တပ်က PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်တပ်နှံပေးပြီး NLD ပါတီဝင်တွေကိုခေါ်လုံးခွင့်ပေးပါတယ်မျိုးဥတော်လာရေးကိုကြိုဆိုတဲ့ဝါရင် KIA တပ်ဖွဲ့ကိုတောက်ခံသူတွေလည်းတိုးပွားလာပါတယ်ဒါကြောင့် KIA နဲ့ PDF ကိုဆက်ညင်တဲ့ဒေသခံအင်အားစုတွေကိုစီယုံတင်ပွင့်ဖို့စစ်ကောင်စီကကြိုးပမ်းလာပုံရပါတယ်။တချို့မင်းအောင်လှိုင်ဟာစက်တင်ဘာမှာမီချီနာကိုသွားရောက်ပြီးအောက်တိုဘာလ3ရက်မှာနေဆက်ဝင်ကြီးဒုဗိုလ်ချုပ်ကြီးထွန်းထွန်းနောင်ကပူတာဟိုကိုသွားပါတယ်။ဒေသခံပြည်သူစစ်တွေနဲ့တွေ့ဆုံကြောင်းသိရပါတယ်
။ဒေသခံနေကြားသောတက်ချုပ်ကင်တဲ့နယ်မြေတွေမှာစစ်ကောင်စီတပ်ဟာ KIA တိုက်ခိုက်တာကိုခံနေရပြီးအကြအဆုံးများနေတာကိုဆွေးနွေးဖို့တက်ချုပ်ကြီးမြကြီးနာကိုတွားရောက်တာလို့ကြားသိရပါတယ်ဒေသခံတိုင်းရင်းသားပြည်သူစစ်တွေကိုလက်နက်အင်အားဖြည့်ဆည်းပေးဖို့အစီအစဉ်ရှိကြောင်းသိရပါတယ်မြကြီးနာမြို့တောင်ဘက်ကတာလောကြီးနဲ့ဆင်ဘူအခြေဆိုင်ရှမ်းနီခေါ်တိုင်းလျိုင်မျိုးနွယ်စုကိုတပ်မတော်ကပြည်သူစစ်ဖွဲ့ပေးထားပါတယ်အာနာမသိမီကရှမ်းနီပြည်သူစစ်နဲ့ KIA တိုက်ခိုက်တာမျိုးရှိခဲ့ပေမဲ့အာနာသိမီနောက်ပိုင်းမှာKIA ကိုယုံကြည်လာကြတယ်လို့ဆိုပါတယ် KIA ကခွဲထွက်ပြီး NDAK တပ်ကိုတီထောင်တဲ့စခုံတရင်ကတော့နေဇတ်ဒီသားတွေဖြစ်တဲ့ဆော့လော်ပန်ဝါနဲ့ကမ်ပိုက်တီမှာနေကြားသောတပ်၃တပ်ဖွဲ့ထားပါတယ
်ကချင်ဒေသကလူမျိုးစုတွေဖြစ်တဲ့ဂျင်းဖော်လာချစ်လာဘိုလီစုရဝံဇိုင်းဝါစတဲ့လူမျိုးစု၆စုမှာဂျင်းဖော်ကကချင်ကလူများစုအနေနဲ့ကြီးစိုးလေရှိပါတယ်ဂျင်းပေါ်ကချင်းနဲ့ဆက်ဆံရေးအဆင်မပြေတာလေးတွေကိုအခွင့်ကောင်းယူပြီးတပ်မတော်ကသွေးခွဲပစ်ပုံကို Emily Fishbane နဲ့အဖွဲ့ကဇူလိုင်လ2ရက်နေ့တုန်း Frontier စာဆောင်မှာ Divide and Rule in Kachin State ကျတဲ့ကချင်းပြည်နယ်ကိုသွေးခွဲအုပ်ချုပ်ပုံဆိုပြီးရေးသားထားပါတယ်။ကချင်းပြည်နယ်မြောက်ပိုင်းဘူတာအိုနောင်မွန်းခေါင်လန်ဖူးနဲ့မချမ်းဘောဟာရဝမ်လူမျိုးအများစုနေထိုင်ရာအရပ်ပါအပြစ်ရတဲ့ချိန်မှာရဝမ်ပြည်သူစစ်တွေပေါ်ထွက်လာပြီး KIA နဲ့စစ်ပြန်ဖြစ်ချိန်မှာတပ်မတော်ဘက်ကရပ်တည်ကြပါတယ်။ဒါကြောင့်စစ်ကောင်စီအတွက်ရဝမ်ပြည်သူစစ်ဟာအရေးကြီးတဲ့အခန်းကပါဝင်နေပါတယ်
။စစ်ကောင်စီနယ်စပ်ရေးရာဝန်ကြီးဒုဗိုလ်ချုပ်ကြီးထွန်းထွန်းအောင်ရဲ့ပူတာအိုခရီးစဉ်ဟာရဝမ်စီးရုံးရေးလှုပ်ရှားမှုသာဖြစ်ပါတယ်။ရဝမ်အများစုနေထိုင်တဲ့နောင်မွန်မချမ်းဘောခေါင်လန်ဖူးနဲ့ပန်နန်းတင်တို့ကိုတွားရောက်ပြီးVOA BBC နဲ့ DBB သတင်းတွေကိုမကြည့်ဖို့ဒေသခံတွေကိုဟောပြောကြောင်းသိရပါတယ်။ရဝမ်ပြည်သူစစ်တင်နန်းသားတွေကိုလည်းအ ားပေးစကားပြောကြပါတယ်။ရဝံရင်ကျေးမှုအသင်းဟာကျန်းဖို့ပါတီနဲ့လက်တွဲပြီးပြည်သူစစ်တပ်ဖွဲ့စည်းတီထောင်နေတယ်လို့ဆိုပါတယ်။ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်မှာပြည်တွင်းပြည်ပကနေရဝံတိုင်းရင်းသားတွေကရဝံပြည်သူစစ်နဲ့ KIA စန့်ကျင်မှုကိုဝေဖန်ရှုတ်ချကြပါတယ်။ရဝံရင်ကျေးမှုအသင်းနဲ့ကျန်းဖို့ပါတီဝင်တွေကသာမြို့နယ်နဲ့ခရိုင်ရုံးတွေမှာစစ်ကောင်စီကခန့်အပ်ပါတယ
်။ရဝံလူငယ်ဟာကျန်းဖို့ပါတီကိုမထောက်ခံမဲ့ NLD ကိုပံ့ပိုးကြပါတယ်။အရင်ကတော့ပူတာအိုဒေတာကပြည်သူတွေအထူးသဖြင့်ရဝံနဲ့လီစုစားတဲ့တိုင်းရင်းသားတွေဟာ KIA ကိုလက်နက်ကင်အနိုင်ကျင့်တဲ့အဖွဲ့လို့သတ်မှတ်ကြခဲ့ကြပါလေ။စစ်ကောင်စီအာဏာသိမ်းလိုက်တော့မှဘယ်သူကအနိုင်ကျင့်တယ်ဆိုတာကိုရှင်းရှင်းလင်းလင်းသိသွားကြတဲ့အတွက် KIA ထောက်ခံသူတွေတိုးပွားလာတယ်လို့ဆိုပါတယ်။ပူတာအိုဆောလော်ဝိုင်းမော်ခေါလန်ပူတနိုင်းရဲ့မြကြီးနာမြို့နယ်တွေမှာလီစုတိုင်းရင်းသားတွေနေထိုင်ကြပါတယ်။လီစုရဲ့ဒူလေးပါတီဟာကျပ်ပုတ်ပါတီနဲ့ဆက်ဆံရေးပြည်လည်ပုံရပါတယ်။အနာမသိမီကဒူလေးပါတီကိုထောက်ခံသူများပြီမဲ့အနာသိလိုက်တဲ့အခါမှာလီစုတွေသဘောထားပြောင်းလဲလာတယ်လို့ဆိုပါတယ်။ဒါပေမဲ့ဂျင်းဖို့ကရင်နဲ့ရောနောတာကိုမကျေနပ်သူတွေရှိနေစေဖြစ်ပါတယ်။လေချမ်းဆောင်တက်တဲ့ပြည်သူစစ်ဟာစစ်ကောင်စီဆန့်ကျင်ရေးလှုပ်ရှားမှုကိုဟန်တာတာမျိုးတွေလုတ်တက်ပါတယ်။တိုင်းရင်းသားလူကြီးပိုင်းမှာ KIA ကိုမကြိုက်သူတွေရှိနေသေးပေမဲ့လူငယ်ပိုင်းကတော့ KIA ရဲ့ဆောင်ရွက်ချက်ကိုထောက်ခံအားပေးလာကြကြောင်း Frontier စာဆောင် Divide and Rule စာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဒါကတော့ကချင်ပြည်နယ်ကတိုင်းရင်းသား၅မျိုးဆက်ဆံရေးမပြေလည်တာကိုတက်မတော်ကနေအခွင့်ကောင်းယူပြီးKIA စန့်ကျင်လှုပ်ရှားမှုဖြစ်လာအောင်ကြံစည်ပုံကိုဥအောင်ခင်ကမြမအရေးသုံးသက်ချက်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတော့ကိုဗစ်ကာကွယ်ဆေးနဲ့စာတင်ကြောင်းတွေပြန်ဖွင့်ခြင်းအကြောင်းကိုပြောပြထားပါတယ်။နိုင်ငံတကာအတွေ့အကြုံတွေအရဆိုရင် COVID-19 ကာကွယ်ဆေးကိုလူအများထိုးအပြီးနဲ့တက္ကသိုလ်တွေစဖွင့်ပြီးမှကျောင်းတွေကိုပြန်ဖွင့်ခဲ့ကြတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခြေခံပညာကျောင်းတွေပြန်ပြီးတော့ဖွင့်နိုင်ရေးအတွက်တခြားဘာတွေကြိုတင်ပြင်ဆင်ထားသင့်ပါသေးလဲ။ဒီအကြောင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာ COVID လူနာတွေကိုကင်တွယ်နေရပြီးတော့မြန်မာပြည်ကလူနာတွေကိုလည်းတယ်လီဖုန်းကနေတဆင့်ကူညီပြီးတော့ကူးသပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းထားတာဒီသတင်းပတ်မှာနားဆင်ပါရှင
်။ဟုတ်ကဲ့ဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကျောင်းနေရွယ်ဆယ်နှစ်နှစ်အထက်တွေကိုပါကာကွယ်ဆေးထိုးပြီးမကြခင်မှာကျောင်းနေပြန်ဖွင့်ဖို့ရှိနေတာအတွက်နိုင်ငံတကာအတွေ့အကြုံတွေရဆိုင်ဘလို့အဓိကစပြီးတော့အကြံပြုခြင်းလဲ
။နံပါတ်1တစ်ချက်ကပေါ့နော်ကျွန်တော်တို့ဒီနိုင်ငံမှာဘလို့နီးနဲ့ကျောင်းတွေဖွင့်ခဲ့လဲဆိုတဲ့ဟာကိုအရှင်ပြီးတော့ပြောပြပါပေါ့နော်။ဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာကလေးကျောင်းတွေမဖွင့်နေမှာပထမဆုံးတက်ကလေးတွေဖွင့်ခဲ့ရပေါ့နော်။ဒီတက်ကလေးတွေဖွင့်နေချိန်မှာနံပါတ်1ချက်ကသူတို့နှစ်ပတ်တစ်ခါဆွတ်ရပါလေ။တချို့တက်ကလေးတွေဆိုရင်တစ်ပတ်တစ်ခါတော့ဟိုနှာခေါင်းထဲကိုဆွတ်ပါလေ
။ဆေးဆေးရတာပေါ့နော်
။ဟုတ်တယ်။ဒါကတော့ဒီနိုင်ငံမှာအခုချိန်မှာတော့ပေါ်ခြင်းတော်ခြင်းဖြစ်နေတဲ့အတွက်ကြောင့်ဒီကိစ္စကတော့ပမာနိုင်ငံတော့တရိုက်ကြီးတော့အကျုံမဝင်ဘူးပေါ့လေ။ဆက်ပမာနိုင်ငံမှာဒီလို PCR စစ်ဖို့တော့ကနည်းနည်းလေးတော့ခက်ခဲသေးရဲ့အချိန်တော်တော်လေးကိုခက်ခဲနေတဲ့အခြေအနေတခုတော့ရှိတာပေါ့။ဒီလောက်တော့မပေါ်သေးဘူးပေါ့နော်။နံပါတ်နှစ်တစ်ချက်ကစာသင်ခန်းတွေထဲမှာဆရာမတွေကိုဗက်ဆင်းထိုးဖို့လုပ်ပါတယ်။တက္ကသိုလ်တွေဖွင့်ပြီးွားတဲ့အချိန်ကြတဲ့အခါကျလို့ရှိရင်ပြီးတဲ့အခါမှာဒီတာမန်လူဒန်းစားတွေတော်တော်များများကိုဖွင့်ပြီးသွားပြီးဗက်ဆင်းတွေထိုးပြီးွားပြီးပေါ့နော်။အဲ့လိုအချိန်တွေရောက်လာတဲ့အခါကျတော့မှသူတို့ကြောင်းတွေစပြန်ပေးဖွင့်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့တာမန်လူဒန်းစားအတော်များများဒီဖွင့်ပြီးကာကွယ်ဆေးထိုးပြီးသားအချိန်ဆိုတာကဘလို့အတိအကျကိုဆိုလိုတာလဲဆရာ
။သူတို့ကဒီကြောင်းတွေကိုဖွင့်တဲ့အခါမှာဟေးငါတို့ကလေးတွေကိုဗက်ဆင်းထိုးလိုက်ပြီးွားပြီးကျောင်းတွေဖွင့်လို့ရတယ်ဆိုတာဒါမျိုးကမရှိပါဘူး။ဒီ strategy မရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ the strategy ကဘာလဲဆိုတော့ကလေးတွေကျောင်းမဖွင့်ခင်ကမှာဖွင့်မယ်မြို့နယ်ဥပမာပြောရလို့ရှိရင်ရန်ကင်းဆိုရန်ကင်းမြို့အဲ့မြို့မှာဘလောက် percentage ဗက်ဆင်းထိုးပြီးသွားပြီလဲ။တမျိုးနယ်လုံးမှာထားပါတော့အကိုရဲ့အခုပမာနိုင်ငံမှာသူတို့ပြောတာဘယ်လား20ရာခိုင်နှုန်းလို့ပြောရဟုတ်တယ်မလား။ဆိုတော့ကျွန်တော်စဉ်းစားကြည့်တာလေ example ပြောရလို့ရှိရင်ရန်ကုန်မြို့မှာရှိတဲ့ရန်ငင်းမြို့နယ်လေးတခုမှာဘလောက်ဖြစ်နိုင်မှာတော့ရန်ငင်းတမျိုးနယ်လုံးမှာ50ရာခိုင်နှုန်းရှိပြီလား။50ရာခိုင်နှုန်းရှိလို့ရှိရင်တော့ကျောင်းဖွင့်တဲ့ဟာပြဿနာသိမ့်မရှိဘူးလို့ထင်တယ်။ဒါကိုကျွန်တော်တို့ကစကားပြောတာပါ။ရန်ငင်းတမျိုးနယ်လုံးမှာ10ရာခိုင်နှုန်းတော့ပဲရှိနေသေးတယ်ဆိုလို့ရှိရင်ကျောင်းဖွင့်လဲကျောင်းကကလေးတွေကိုလည်း vaccine ထိုးပေးလို့လည်းဒီရောဂါထပ်မဖြစ်လာဘူးဆိုတော့ဘယ်လိုမှ မပြောနိုင်ဘူးကိုရဘာဖြစ်လို့ဆိုကလေးတွေကနေတစင်မိဘတွေကိုကူတာလားမိဘတွေကနေတစင်ကလေးတွေကိုကူတာလားဆိုတော့ဒီနေ့ဒီချိန်ထိဘယ်သူမှတိတိကျကျမပြောနိုင်ဘူးပြောနိုင်တဲ့ဟာတစ်ချက်တော့ရှိတာကလေးတွေမှာဒီရောဂါဖြစ်လို့ရှိရင်လူကြီးတွေလောက်တော့အသက်ဆုံးကျုံမှုမရှိဘူးဆိုတာပဲပြောနိုင်တာရှိတယ်
ဟုတ်ကဲ့ဆရာနောက်ရောဒီကျောင်းဖွင့်တာအတွက်ဘာတွေထပ်ထည့်စဉ်းစားဖို့အကြံပြုချင်သေးလဲဆရာ
နောက်တစ်ခုကဗမာနိုင်ငံမှာအခုလက်ရှိထိုးတဲ့ Sinopharm Sinovac ပေါ့နော်ထိုးတာပဲရှိတာ data ဆိုတာတရားဝင်တကဘာလုံးမှာထွက်လာတဲ့ official data ဆိုတာ Sinovac ကလေးတွေကိုထိုးထားတဲ့ official data data တစ်ခုပဲရှိတယ်သုံးနေတဲ့နိုင်ငံတွေရှိပါတယ်ဒါပေမဲ့သုံးနေတဲ့နိုင်ငံဆိုတာဒါ data မထွက်သေးပါဘူး data ထွက်မှကျွန်တော်တို့ကပြောနိုင်တာလားအခုကျွန်တော်နားလည်သလောက်ကပေါ့နော်ဒီ Sinovac ကိုကျောင်းနေမှာအခုထိုးနေတဲ့ခါကြီးပေါ့နော်ဒီမှာ Argentina မှာထိုးတာရှိတယ်လို့ပြောပါတယ်မှန်ပါတယ်အဲဒါပေမဲ့သူကထိုးထားတော့မရှိသေးတာလေထိုးပြီးတော့ရလာတဲ့ result ကိုကျွန်တော်တို့ကမသိသေးဘူးပေါ့နော်ထိုးထားတဲ့ကလေးတွေမှာဘယ်နှယောက်ဖြစ်ဥပမာအခုဆိုရင် example ပြောရလို့ရှိရင်ကျွန်တော်တို့ဒီ CDC ဆိုလို့ရှိရင်အခု6လ data ထွက်လာရပေါ့ကိုတို့ကျွန်တော်တို့ထိုးခဲ့တာဆိုရင်6လကျော်လာတဲ့အခါမှာ6လ data ထွက်လာတယ်ပြီးွားလို့ရှိရင်နောက်ထပ်9လ data ထွက်လာမယ်ဆိုတော့အဲ့လိုမျိုးတွေပေါ်မှာမူတည်ပြီးတော့ဒီ vaccine တစ်ခုကဘယ်လောက်ကြီးအထိကို effective ဖြစ်တယ်လဲကာကွယ်ပေးနိုင်တယ်ဘယ်လောက်ထိဆိုးကျိုးကိုကာကွယ်ပေးနိုင်တယ်လဲဒါမှမဟုတ် vaccine ထိုးတာပြီးတော့ဘယ်လောက်ကြီးထိယောဂလက္ခဏာဆိုးဆိုးဝါးဝါးဖြစ်ပြီးတော့အသက်ဆုံးရှုံးတဲ့လူရောရှိရရှိနိုင်သလားဆိုတော့ဒီ data တွေကတော့ post vaccine ဖြစ်လာတဲ့ data တွေပါဒီအခုဗမာနိုင်ငံမှာထိုးနေတော့ပြုတ်ပြလာတဲ့ vaccine ကSafety အရဘာမှကြောက်စရာတော့မရှိဘူးလို့ထင်တယ်။ဘာလို့လဲဆိုတော့ kill virus ဖြစ်တယ်ပြတော့
အန်ဒီရတော့မရှိနိုင်ဘူးပေါ့နော်
။ဟုတ်ကာကွယ်ဆေးထိုးလို့ဒုက္ခရောက်မဲ့အန်ဒီရတော့မရှိတော့နိုင်ဘူး။ဒီကျွန်တော်တို့လက်ရှိကျွန်တော်တို့ဒီနိုင်ငံမှာသုံးတဲ့ဆေးတွေတိုင်းရှင်နော်။ဒီမြန်မာဆိုတဲ့ဆေးတွေကတော့ဒီ new technique ဖြစ်တဲ့အတွက်ကြောင့်သရီသားပေါ်ကနေတဆင့်ပေါ့နော်။အဲ့ရနေ base ကိုယူပြီးတော့ထိုးထားတဲ့အပိုင်းတွေပါတာပေါ့နော်။ဒါပေမဲ့ခုနလိုမျိုးပေါ့မြန်မာနိုင်ငံမှာခုလက်ရှိထိုးနေတဲ့ vaccine တွေeffectiveness ဆိုခေါ်ရဲ vaccine ရဲ့ဘလောက်ကြီးအထိအကျိုးသက်ရောက်မှုရှိမလဲဆိုတဲ့အပိုင်းကနောက်6လနဲ့နောက်တစ်နှစ်ကြာမှကျွန်တော်ကသိရမယ်အပိုင်းမှာ
ဟုတ်ကဲ့ဆရာကျောင်းတွေဖွင့်ပြီးရောဘာတွေကိုလုပ်ဖို့ကြိုးပင်ထားတယ်လဲဆရာ
ကျောင်းတွေဖွင့်တဲ့အချိန်မှာလေတချို့ကျောင်းတွေမှာပြန်ပြီးတော့ဟို state တစ်ခုနဲ့တစ်ခုတော့ကွာတာပေါ့နော်ဒီသတ်မှတ်ထားတဲ့ဥပဒေအနေထားတော့ဒါပေမဲ့အများစုတော့ state တွေမှာကျောင်းတွေမှာဆိုရင်ကလေးတွေကိုလည်းစစ်ရပါတယ် temperature လည်း check ရပါတယ်နောက်တစ်ခုကတော့တချို့သော state တွေကတော့နည်းနည်းလေးaggressive ရှိတယ်။ဘာလို့ရှိတယ်ဆိုတော့ចောင်းသားဒီအခန်းထဲမှာတယောက် positive ဖြစ်လိုက်လို့ရှိရင်အခန်းလုံးမှာရှိတဲ့ចောင်းသားတွေအကုန်လုံး14ရက်တိတိအိမ်ပြန်ဆိုပြီးတော့လုခဲ့တဲ့ state တွေရှိပါတယ်။ဒီနေ့ဒီချိန်ထိလည်းရှိပါတယ်။အဲ့ဒါကိုယ့်ရဲ့မြို့နယ်မှာရှိတဲ့ចောင်းអုပ်ရဲ့ကိုယ့်ရဲ့မြို့နယ်မှာရှိတဲ့ governor လို့ခေါ်တဲ့
ပုံချုပ်ရေးမှု
ပုံချုပ်ရေးမှုပေါ့နော်သူတို့ရဲ့အမိန်ပေါ်မှာမှုတည်ပါတယ
်။ဟုတ်ကဲ့ဒီကာကွယ်ဆေးထိုးပြီးတာအပြင်ပေါ့နော်ခုနကပြင်ပမှာရှိတဲ့ဒီအများစုကလည်းတစ်ခုလုံးနေတာကလည်းအများစုထိုးပေးထားပြီးတော့ဒီကြားထဲမှာပုံမှန်ဆေးစစ်တာလေးလို့ဖွားအရေးကြီးလာတဲ့သဘောပေါ့နော
်ဟုတ်ပါတယ်ဆေးစစ်တယ်နောက်တစ်ခုကအရေးစီဆုံးအပိုင်းရတော့မိဘတွေပေါ့နော်ထားပါတော့ကလေးတွေကြောင်းတွေဖွင့်ကြောင်းတွေပို့တယ်ပဲထားပါလို့ဆိုကလေးကနှာစည်းတယ်ဆိုလို့ရှိရင်မပို့ပါနဲ့ကလေးကနေမကောင်းဆိုရင်ကလေးတွေကပြောပါပါနေမကောင်းကြောင်းမသွားခြင်းဘူးကိုယ်ရည်လက်တွေကလေးတွေဆိုရင်တော့အဖျားလေးတွေတက်လာတယ်ပေါ့နော်အစာမစားခြင်းဘူးဟုတ်ကဲ့ဒါ delta မှာတော့ကျွန်တော်တို့ကဗမာနိုင်ငံမှာကျွန်တော်လည်းနည်းနည်းပါးပါလူတန်းစားတွေကုခဲ့ပူပါတယ် delta ကျွန်တော်ဆိုလို့ရှိရင်ဘာဆေးမှမစစ်ခဲ့ဘူးဗမာနိုင်ငံဘာလို့စစ်လို့လည်းမရခဲ့လို့ဘာနဲ့ပဲကျွန်တော်တို့ကုခဲ့လဲဆိုတော့အဲလူနာရဲ့ယောဂလက္ခဏာဖြစ်တဲ့ delta ကအရန်တည်တာတယ်လုံးဝမတူတဲ့တစ်ချက်ကအရန်နှုံးတာဟိုကျွန်တော်တငယ်ချင်းတွေဒီနိုင်ငံမှာလည်းဒီလိုပဲနှုံးတာအဲ့လိုပဲကျွန်တော်လည်းလို့ပေါ်ကမ်းမဲ့လေဆိုရင်ပြောရန်နှုံးတာပဲဘယ်လိုလုပ်ရမှမသိဘူးလေအဲ့နှုံးတာလေးတစ်ချက်နဲ့တိတိတတာကိုလုပ်လိုက်ရဆိုတော့ဟိုသားစုတွေပေါ့နော်နောက်တစ်ခုကကိုယ့်ရဲ့ဆွေမျိုးသားချင်းတွေယောဂလက္ခဏာပြောလို့ရှိရင်ဖြစ်နိုင်လို့ရှိရင်လူစုလူဝေးရှိတဲ့နေရာတို့ပွဲလန်းတပင်တို့အများစုနဲ့အဲ့လိုပွဲလုံးမဲ့ဟာတွေဆိုအဲ့ဒါကိုရှောင်ရှားလိုက်ပါကိုယ်အဲ့လိုမျိုးလုံလိုက်ခြင်းအပြင်ကိုယ်ကလေးလေးပဲဖြစ်ဖြစ်ကိုယ်ကိုယ်တိုင်ကပဲဖြစ်ဖြစ်မသွားလိုက်ဘူးဆိုလို့ရှိရင်လူပေါင်းမြောင်များစွာရဲ့အသက်ကိုကယ်နိုင်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီ delta ကို example ကျွန်တော်ပြောတာပေါ့နော် delta အရန်ကူးတာမြန်တဲ့အတွက်ကြောင့်တယောက်ကနေတစ်ဆင့်အဲ့တခန်းထဲမှာရှိတယ်လူရောက်40ရှင်40လုံးဒီပါကူးသွားမှာ
ဟုတ်ကဲ့နောက်ဆုံးရောက်ပါမှာကျင်းတယ်လဲဆရာ
ဒီယောဂါကိုကာကွယ်တဲ့နီလန်တကူကကာကွယ်ဆေးထိုးခြင်းအပြင်သွားလို့ရှင်ရင်နှာခေါင်းကိုဖြစ်နိုင်လို့ရှင်တက်ပါဗတ်စကားစီးလို့ရှင်ရင်နှာခေါင်းကိုတက်ပါလက်ကိုမကြာခဏဆေးပါဖြစ်နိုင်လို့ရှင်အိမ်ပြန်ရောက်လာလို့ရှင်လက်ဆေးပါအိမ်အပြင်ကဝစ်လာတဲ့အဝတ်အစားတွေကိုအိမ်ထဲထီကိုမတည်လာပါနဲ့မပြောချင်တဲ့သဘောတော့အိမ်ရောက်လို့ရှင်အဝတ်အစားကိုလဲပါကိုယ့်အိမ်မှာအပြင်ကအဝတ်နဲ့ထမင်းထိုင်စားတာတို့ကောက်ပြီးတော့တဲလိုက်တာမျိုးတို့ဒါမျိုးတွေကိုရှောင်ရှားပေးပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကို COVID-19 ကာကွယ်ဆေးနဲ့စာသင်ကျောင်းတွေပြန်ဖွင့်ရခြင်းအကြောင်းကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျန်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကြာသာပတေးနေ့ညရဲ့နောက်ဆုံးခန္ဓာတစ်ခုဖြစ်တဲ့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ FEVR တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒီသားတန်ရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာကတော့စစ်အုပ်ချုပ်ရေးအမိန့်ကြေညာခံထားတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာစစ်ကောင်စီကစံရောင်းဝယ်ခွင့်ကန့်သတ်ထားတဲ့အတွက်ရိခါပြစ်လက်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။ကချင်လူလက်ရေးအဖွဲ့ KIO ရဲ့တပ်မဟာတပ်နယ်မြေ KIO ရဲ့မြောက်ပိုင်းတိုင်းဌာနချုပ်ရှိရာဒေသအင်ဂုမလာမြို့လေးမှာကိုဗစ် -19 ကူးစက်ခံထားသူအယောက်400ကျော်ရှိနေပါတယ်
။ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။စစ်အုပ်ချုပ်ရေးအမိန့်ကြေညာခံထားရတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ပေါ်မှာစစ်ကောင်စီကဆိုင်ရန်ဝယ်ခွင့်ကန့်သတ်ထားပြီးရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်။မင်းတပ်မြို့ပေါ်ရှိပြည်သူတွေဟာခလာယာနစ်ခွန်လေးတပ်ရင်းမှုရဲ့ခွင့်ပြုချက်နဲ့တာမကွေးတိုင်းရောနယ်ပခုတ်ကူနဲ့ပေါ့စတဲ့မြို့တွေမှာရိတ်ခါတွေတွားရောက်ပေယူခွင့်ရှိပေမဲ့ဆန်တွေကိုတော့အကန့်အသတ်နဲ့ဝယ်ယူရတဲ့အပြင်လောင်စာဆီတွေကိုလည်းပေယူခွင့်မပြုဘဲမြို့အဝင်မှာစစ်ကောင်စီကဂုံပစ္စည်းတွေစစ်ဆေးဖမ်းဆီးမှုပြုလုပ်နေတယ်လို့မင်းတပ်မြို့ခံတွေကပြောပါတယ်ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ပေါ်မှာရက်ွက်၄ရက်ွက်ရှိပြီးလူဦးရေ1000ဝန်းကျင်နေထိုင်ကြပေမဲ့စစ်ရေးပဋိပက္ခကြောင့်မြို့ပေါ်နေပြည်သူအများစုမှာကျစ်လက်ဒေသများတို့စစ်ဘေးတိမ်းရှောင်နေကြရပြီးလက်ရှိမှာအိမ်ထောင်စုတထောင်လူဦးရေ8000ခန့်သာမြို့ထဲမှာနေထိုင်နေကြတယ်လို့သိရပါဗျ
။ကချင်ပြည်နယ်လူလတ်ရဲ့အဖွဲ့ KIO ရဲ့တပ်မဟာတပ်နယ်မြေမှာဖြစ်တဲ့ကချင်ပြည်နယ်မြောက်ပိုင်းအင်ကွန်လာမြို့လေးမှာကိုဗစ် -19 ရောဂါကူးစက်တွေ့အယောက်400ကျော်ရှိနေပါတယ်။မြကြီးနားမြို့ထက်65မိုင်ကွာမှာရှိတဲ့ကိုဗစ်ရောဂါပြန့်နှံ့နေတဲ့အင်ကွန်လာမြို့ကိုအောက်တိုဘာ23ကစပြီးမြို့ဝင်ထွက်တွေကို KIO ကပိတ်ထားလိုက်တယ်လို့ KIO ကိုဗစ်ရောဂါတားဆီးနေနေရေးကော်မတီအတွင်းရေးမှူးပုံမူးကြီးလက်ဖိုင်ဒိန်းဝမ်ကပြောပါတယ်။အင်္ဂလာမြို့အတွင်းမှာရှိတဲ့ KIO ကဖွင့်လှစ်ထားတဲ့အထက်တန်းကျောင်းကနေကိုဗစ် -19 ရောဂါကူးစက်မှုတွေစတင်ဖြစ်ပွားရာကနေကျောင်းသားမိဘတွေစီကနေတဲ့ဆင့်မြို့ပေါ်လူထုကိုကူးစက်ပြန့်နှံ့လာတဲ့အတွက်မြို့ခံအိမ်ထောင်စု150ကျော်လူဦးရေ900ကျော်ကိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်နေတယ်လို့ KIO ဘက်ကပြောပါတယ်
စစ်ကောင်စီရဲ့ကရင်ပြည်နယ်အုပ်ချုပ်ရေးအဖွဲ့ကနေဦးစီးကျင်းပါမဲ့ကရင်ပြည်နယ်နေ့ပွဲတော်မှာကရင်တုံးအကမကချင်လို့ထွက်ပြေးတိမ်းရှောင်နေတာတွေရှိလာပါတယ်။နိုဝင်ဘာလ9ရက်နေ့မှာကြာရောက်မဲ့66နှစ်မြောက်ကရင်ပြည်နယ်နေ့အတွက်ကရင်တုံးရဲ့အကကဖို့ဒုံးစရာတွေကကျစ်လက်လူငယ်တွေကိုလိုက်လံစည်းရုံးနေတာပါ။ကရင်ရိုးရာဒုံးကအဖွဲ့မှလူအယောက်30ကျော်လိုအပ်ပြီးကရင်ပြည်နယ်နေ့ပွဲတော်မှာနေ့စဉ်ကရင်တုံးအကပြိုင်ပွဲလက်ဝဲပြိုင်ပွဲကိုကျင်းပပေးမဲ့အခုချိန်မှာစစ်အာဏာရှင်ကိုစန့်ကျင်တဲ့အနေနဲ့ကရင်လူငယ်အများစုဟာဒုံးကဖို့ငင်းဆန်နေကြတာလည်းဖြစ်ပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တောင်ကုန်းမြို့နယ်နဲ့တန်တွဲမြို့နယ်မှာရှိတဲ့ငပလီမြို့တို့တွေမှာအာဏာသိမ်းစစ်ကောင်စီကိုထောက်ခံတဲ့တပ်မတော်ထောက်ခံပွဲဆက်တိုက်ကျင်းပလာနေပါတယ်။အောက်တိုဘာ25ရက်နဲ့26ရက်နေ့တွေမှာပြုလုပ်ခဲ့ကြတာပါ။ဆန္ဒဖော်ထုတ်ပွဲမှာတိကပါဝင်နေသူတွေကတော့တပ်မိသားစုတွေ၊ပင်စင်စားတွေနဲ့ကြန့်ခန့်ရေးပါတီဝင်တွေဖြစ်ကြပြီးအကြမ်းဖက် NUG, CRPH နဲ့ PDF ကိုလိုမရှိမဲတခိုး NLD ကြဆုံးပါစေဆိုတဲ့လက်ကင်ပိုစတာတွေကင်ဆောင်ထားကြတယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်။အခုလိုစစ်ကောင်စီကိုထောက်ခံတဲ့ဆန္ဒပြမှုတွေဟာလက်ခံပြည်သူအများစုရဲ့ဆန္ဒမဟုတ်တဲ့အတွက်နိုင်ငံရေးအရာတစုံတရာတည်ရောက်မှုမရှိပေမဲ့ရခိုင်ပြည်သူအချင်းချင်းကြားမှာစိတ်ဝမ်းကွဲပြားမှုကိုဖြစ်စေနိုင်တယ်လို့ရခိုင်နိုင်ငံရေးသမားတွေကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာ RCSS နဲ့ TNLA SSPP ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့အကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားလာလို့စစ်ရှောင်စခန်းကလူတွေဘေးကင်းရာကိုထပ်မံပြောင်းရွှေ့နေရပါတယ်။ဒီတစ်ပတ်တနင်္လာနေ့တုန်းကတိုက်ပွဲဟာကြောက်မဲမြို့နယ်မုံတောင်အုပ်စုနမောညွာစာတင်ကျောင်းမှာစုပေါင်းနေထိုင်ကြတဲ့စစ်ဘေးရှောင်တွေနဲ့နိနိကကဖြစ်ပွားလာလို့ဂုံးပေါ်မှာရှိတဲ့ဘုံကြီးကျောင်းကိုထပ်မံပြောင်းရွှေ့ကြရတာဖြစ်ပါတယ်။ရွာမှာမနေရဲကြလို့ရွာသား30ကျော်စာတင်
เจ้ามาสุปองนี่ทันจาบีเอริแท้มากูวนเตเนี่ยตะจี้เหวออุริและปาวินนี่บาเรมึงตังอุกสุเทกะนามอนยัวปิงคายัวมึงตังยัวเนี่ยน้ำซ่อยัวริมายัวดารีสุปองบีบงจีจองสาตินจองเนมานี่ทันนี่จายาบาเรและชิเฉิงทีนี่เองยัดยัวมาเปลี่ยนเยจะตีเดสิช่อง300จอชินี่บาเร
ခုတဲ့င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ကောင်စီကလွတ်ပေးလိုက်တဲ့အကျဉ်းသူအကျဉ်းသားတွေထဲမှာကချင်ပြည်နယ်မြစ်ကနအခြေဆိုင်တင်းသမား5ယောက်ပါဝင်ပါတယ်သူတို့ကိုအောက်တိုဘာလ18ရက်နေ့ကပြန်လွတ်ပေးလိုက်တဲ့အပေါ်တင်းစာဆရာတွေကဘယ်လိုမျိုးတုံ့ပြန်ပါသလဲကျမအမိကစူးစီးထားပြီးတော့ဆိုင်းမွန်းကနေတင်ဆက်ပေးသွားပါမယ်ရှင
်အပြစ်မရှိဘဲတင်းထောက်တွေကိုစစ်ကောင်စီကဖမ်းဆီးခဲ့တဲ့အတွက်အဲ့ဒီအပေါ်ကျေးဇူးတင်စရာအကြောင်းမရှိဘူးလို့မြစ်ကနတင်းကြာနေကအက်ဒီတာချုပ်မဆိုင်းမိုင်ကအခုလို့စပြောပါတယ်
တောက်တွေကဘာပြစ်မှုမှလည်းလုံးထားတာမဟုတ်ဘူးလေဒင်းထောက်ဆိုတာပြစ်မှုကျွလွန်တဲ့လူတွေလည်းမဟုတ်ဘူးတို့လို့ဆူလုံးနေကြတဲ့လူတွေပေါ့နော်ဆိုတော့အဲ့ဒါကငကိုရဲ့နေဖမ်းရမယ့်လူမျိုးမဟုတ်တဲ့အတွက်ကြောင့်မလို့တို့အခုလွတ်တဲ့ပုံမှာလည်းကျွန်တော်တို့ကတရားကြီးကိုကျွန်တော်တို့ကျေးဇူးမတင်ဘူးဘာဖြစ်လို့လဲဆိုတော့တရားကတို့ AP ပြောသလိုပဲတို့ရဲ့ကုံဆုံးသွားတဲ့6လောက်ဘာနဲ့တို့ရော်ပြီးမှလဲပေါ့နော်စစ်တပ်ကဘာနဲ့ရော်ပြီးမှလဲဒီ6လောက်ဆိုတဲ့အချိန်တော်စင်းတို့ရဲ့စိတ်တန်ရာရတာတွေနော်တို့ရဲ့ခက်ခဲမှုကြမ်းတမ်းမှုတို့ကြောဖြတ်ခဲ့ရတဲ့ထောင်ထဲမှာနဲ့နာဆုံးချုံမှုရရတဲ့အချိန်တွေတန်ရာတွေဘာနဲ့ကုစားပြီးမှလဲစကောင်းပြီ
ပြန်လွတ်လာတဲ့ကချင်ပြည်နယ်ကတည်င်းထောက်တွေကတော့မှမျိုးမြက်မြက်ပန်ကိုအကျဲခရစ္စတိုဖာမှချံပူနဲ့ကိုရော်ရော်တို့ဖြစ်ကြပါတယ်မြစ်ကျင်းနာတည်င်းကြနယ်ကတည်င်းထောက်ကိုအကျဲခရစ္စတိုဖာတို့ကိုဧပြီလ13ရက်နေ့ကစစ်ကောင်စီကဖမ်းဆီးသွားတာဖြစ်ပြီးမှမျိုးမြက်မြက်ပန်ကိုတော့ဧပြီလ14ရက်နေ့ကအိမ်ကနေလာရောက်ဖမ်းဆီးသွားတာဖြစ်ပါတယ်တက်74 media ကတင်းထောက်မှချံပူနဲ့ကချင် wave တင်းဌာနကကိုရော်ရော်တို့နှုတ်ဦးကိုလည်းမတ်လ29ရက်နေ့ကမြစ်ကြီးနားမြို့ရံပူရက်ကွက်ကတပိတ်စစ်ကြောင်းခံတအကြမ်းဖက်ဖြိုခွင်းခံရပြီးနောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကရိုက်နှက်ဖမ်းဆီးသွားခဲ့ပြီးအခု6လကြာကြာမှာပြန်လွတ်ပေးခဲ့တာဖြစ်ပါတယ်ကချင် waves တင်းဌာနကတင်းထောက်ကိုရော်ရော်ပြန်လွတ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့ editor ကအခုလိုပြောပါတယ
်လာရောအပါဘောမြစ်ကြီးနားတင်းထောက်9ရောက်လွတ်လာတယ်ပေါ့ဒါပါမှအပြည့်မရှိဘဲနဲ့ဒီမှာ9လကျော်6လလောက်ထောင်မှာအချိန်တော့ဖြုံးလိုက်ရတယ်ပေါ့အဲ့တော့တို့လည်းစီမံကောင်းပေါ့နော်ဒါပါမှအပြည့်မရှိဘဲထောင်ထဲမှာနေခဲ့ရတယ်ပေါ့အချိန်တော့ဖြုံးနေရတယ်တော့ဒုက္ခခံနေရတယ်ပေါ့လူတို့မြောက်လာတဲ့ဘဝတခြားဈာန်ရှိနေတဲ့ဒင်းထောက်တွေလည်းအများဆုံးလူမြောက်လာဖို့လိုနေတယ်ပေါ့နော်တခြားပြည်သူတွေရောတခြားနိုင်ငံရဲ့ကောင်းဆောင်တွေရောအများဆုံးလူမြောက်လာဖို့လိုမျိုးနေတယ်ပေါ့
အနာဒိန်စင်ကာလကစပြီး6လတော့အတွင်းမှာစစ်ကောင်စီဖမ်းဆီးထားတဲ့တရင်မှာ108ယောက်ရှိပါတယ်။နှကူကလေးကပြန်လွတ်လာသူ53ဦးထောင်ထဲမှာ55ဦးကျန်ရှိတဲ့အနက်ထပ်လွတ်လာတဲ့တရင်မှာက18ယောက်သာရှိပါတယ်။အဲ့ဒီထဲကကချင်ပြည်နယ်တရင်မှာ5ဦးသာပါဝင်ပါတယ်
။ဆက်ပြီးတော့ဒီတစ်ပတ်အတွင်းမှာကျင်းပတဲ့ ASEAN Take the အစည်းအဝေးကနေချမှတ်ခဲ့တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးသဘောတူညီချက်5ရပ်ကိုဖော်ဆောင်ဖို့ပြက်ကွက်ခဲ့ရဲဆိုပြီးတော့ online ကနေကျင်းပနေတဲ့39ကြိမ်မြောက် ASEAN Take the အစည်းအဝေးမှာမြန်မာခေါင်းဆောင်တွေကိုအစည်းအဝေးတက်ရောက်ခွင့်မပေးတဲ့ပေါ်ဝေဖန်ပြောဆိုမှုတွေအမျိုးမျိုးရှိနေတဲ့အပြင်အပြည့်ရထားတဲ့တိုင်းသားခေါင်းဆောင်တွေကရောဘလို့အမြင်သဘောထားတွေရှိနေပါသလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။အော်တိုဘာလ26ရက်နေ့ကစတင်ခဲ့တဲ့အရှိတောင်အာရှနိုင်ငံဆယ်နိုင်ငံ ASEAN ရဲ့ Take the အစည်းအဝေးမှာမိတ်ဖက်အင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်၊တရုတ်၊ရုရှား၊အိန္ဒိယနဲ့တောင်ကိုရီးယားတို့ကိုဖိတ်ကြားဆွေးနွေးခဲ့ပေမယ့်အဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံကတော့ဖိတ်တာမရှိပါဘူး။စစ်ကောင်စီနဲ့ NUG ဆွေးရကြတန်ခင်းတမန်ခင်းပြိုင်ပွဲမှာဒီမိုကရေစီဘက်တရားတွေဘက်ကပိုပြီးဒေတာလာတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်အမဟောင်းဦးဖိတ်တန်းကအခုလိုတုံ့တက်ပါတယ်
။တန်ခင်းတမန်ခင်းကတော့ဒီမိုကရေစီဖက်တော်သားတွေဘက်ကပိုလေးတာလာတာတွေ့ရတာပေါ့။ဒါပေမဲ့လက်ရှိအာဏာယူထားတာအန်ဂျီကိုအုပ်ချုပ်ထားတာကတော့စစ်ကောင်စီဖြစ်နေတယ်။အဲတော့နိုင်ငံတကာကအတိမတ်ပြုမှုဘယ်လောက်ထိရှိလာမလဲပေါ့နော်။ဒီစစ်ဆေးရပေါ်မှာအတိမတ်မပြုရဘူး။အဲဘယ်လောက်ထိဆက်လုပ်လာမလဲပေါ့။ NUG ဆိုရကိုအတိမတ်ပြုရမလား။ဆိုတော့နောက်တစ်ပိုင်းပေါ့။အဲဆိုတော့အဲ့လိုတစ်ဆင့်ပြီးတစ်ဆင့်တာမင်းတမန်ငယ်အားဖြင့်အရေးမိန့်လာပြီဆိုရင်တော့စစ်ဆေးရကနိုင်ငံတကာမှာအထူးကြံဖြစ်လာမယ်
။အာဆီယံဆုံးဖြတ်ချက်ဟာဝေရောက်မဆက်ဖက်ရေးမှုကိုချိုးဖောက်လိုက်တယ်။အာဆီယံကနေမြန်မာနှောက်ထွက်လိုက်ရင်ခက်ခဲတိဆောက်ထားတဲ့စီးလုံးမှုကပြိုကွဲသွားနိုင်တယ်လို့တင်းနင်ကမဟာဗျူဟာလေးလိုက်ရေးအဖွဲ့မှဒါရိုက်တာဦးတိုင်ထွန်းဦးကအခုလိုတုံ့တက်ပါတယ
်မြန်မာနိုင်ငံကိုနိုင်ငံရေးရပိတ်ခါချခြင်းနဲ့အပိုင်းပေါ့နော်အချက်ရိုက်ဆိုင်ခြင်းနဲ့အပိုင်းကိုကျွန်တော်တို့ကတုံ့တက်တယ်ကျွန်တော်တို့အနေနဲ့ကလည်းဒီအာဆီယံနဲ့ပတ်သက်ပြီးတော့ trade ကဒီဟန်ကြီးကြီးမားမားလည်းရှိတာမဟုတ်ဘူးဆိုတော့ ုတ်ခလိုက်မယ်ဆိုရင်လည်းမြန်မာနိုင်ငံအတွက်တော့တိတ်ထူးခြားတဲ့တရားမှုမျိုးတော့ရှိမှာမဟုတ်ဘူးခုနကတော့ဟိုပေါ့ဒီတကယ်ရင်းနဲ့တိဆောက်ခဲ့ရတဲ့ရှီတောင်အာရှဆယ်နိုင်ငံရဲ့စီလိုမှုကတော့ပြိုကွဲသွားမယ်အနေထားပေါ့
အာဆီယံရဲ့ထိပ်တည်စည်းဝေးကိုအာဏာသိမ်းစစ်ကောင်ဆောင်တက်ရောက်ခွင့်မရပေမဲ့နိုင်ငံတကာကအထူးတန်တမာတွေခတ်အပ်လာနေတဲ့အပေါ်ငြိမ်းချမ်းရေးအတွက်အကျိုးဖြစ်ထွန်းလာနိုင်တယ်လို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်ကအခုလိုပြောပါတယ်
။ပြီးခဲ့တဲ့နှစ်အထိဆိုလို့ရှိရင်ကျွန်တော်တို့ကအထူးတန်ဆိုတာ၃ရက်ပဲရှိခဲ့လို့ပေါ့ဗျာ။UN ရဲ့တရုတ်ရဲ့နောက်ဂျပန်ရဲ့ရှိတယ်။ဒီနှစ်မှာတော့ ASEAN အထူးတန်ဆိုတာတိုးလာတယ်။နောက်မှကြာနှစ်မကုန်ခင်လားဒီဥပိုင်းလာဆိုလို့ရှိရင်နောက်ထပ်အထူးတန်တူလက်ထပ်ရှိလာမယ်နော်အာဒီဥစားကတော့အမေရိကန်ပေါ့အမေရိကန်အထူးတန်သူတို့ကတော့အထူးဆက်ဆံရေးမှုလို့ခေါ်မှာဖြစ် Special Coordinator ကမ်ဒီ၅ဦးဟာတကယ်လို့ပူးပေါင်းနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်အတွက်ငြိမ်းချမ်းရေးအတွက်အများကြီးအကျိုးရှိစေမယ်ဖြစ်တယ်မြန်မာရှိ
Online ကဖြစ်လို့တဲ့အာဆီယံနဲ့မိတ်ဖက်နိုင်ငံတွေရဲ့ညီလာခံမှာတက်ရောက်ခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့လောက်ရက်ကိုရှုတ်ချတယ်။အာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်အလွန်အမင်းစိုးရိမ်ပူပန်ကြောင်းနဲ့မတရားဖန်ဆီးထိန်းသိမ်းခံထားရတဲ့သူတွေကိုအမြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းပေါ်အမြန်ပြန်လည်ရှောက်လှမ်းဖို့ပြောကြားလိုက်ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။စစ်အုပ်ချုပ်ရေးအမိန့်ကြေညာခံထားရတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာစစ်ကောင်စီကဆိုင်ရန်ဝယ်ခွင့်ကန့်သတ်ထားပြီးရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူတောင်ကုန်းနဲ့တန်တွဲမြို့နယ်ငပလီမြို့တွေမှာအာဏာသိမ်းစစ်ကောင်စီကိုထောက်ခံတဲ့တပ်မတော်ထောက်ခံပွဲဆက်တိုက်ကျင်းပလာနေပါတယ်။
တော်လားရှင်လေးခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းနာ
ချမ်းပြည်မှာ
ဖြစ်လာတဲ့အပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းပတင်းတော်ပဲဖြစ်ပါတယ်။နောက်ပတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမတာအမီက
အဗီဗီယာတိုင်းရင်းသတင်းတော်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းတော်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့ကြာသာပတင်းနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ပြောပြပေးပါရှင်
မြန်မာတိုက်ခိုက်အင်အားစုတွေနဲ့တွေ့ဆုံဆွေးနွေးလာအောင်စစ်ကောင်စီအပေါ်ဖိအားပေးလှုံ့ဆော်သွားမယ်လို့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံအလဲကျဥက္ကဋ္ဌအဖြစ်စပြီးတာဝန်လွှဲပြောင်းယူလိုက်ပြီဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကဒီကနေ့ပြောပါတယ်မြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်ဖို့နှိကလာနေပြီလို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရဆခွန်းကဒီကနေ့သတိပေးပြောကြားလိုက်ပြီးရှင်းနှစ်ဆန်းပိုင်းမှာမြန်မာအရေးကိစ္စတွေကိုစတင်ဆောင်ရွက်ဖို့အထူးကိုယ်စားလှယ်အသစ်ကိုခန့်အပ်တာဝန်ပေးသွားမယ်လို့လည်းသူကပြောပါတယ်လက်ရှိမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အာရွန်ယူဆုဖ်ကတော့ဘရူနိုင်းနိုင်ငံကဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံဟာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အရေးပါတဲ့အစိတ်အပိုင်းဖြစ်ပြီးမြန်မာနိုင်ငံရဲ့အဖွဲ့ဝင်ဖြစ်မှုအပေါ်မေးခွန်းထုတ်စရာတောင်မလိုကြောင်းအာဆီယံထိပ်သီးဆွေးနွေးပွဲကိုကမကထာပြုကျင်းပခဲ့တဲ့ဘရူနိုင်းဘီရင်ဟာဆန်နယ်ဘူခီယာကဒီကနေ့ပြောကြားလိုက်ပါတယ်။ဒါအပြင်အာဆီယံဟာမြန်မာနိုင်ငံအတွက်အများအားရှိနေမှာဖြစ်တယ်လို့အာဆီယံနဲ့မြန်မာကြားရရှိထားတဲ့အခြေခံမူပေါင်းသဘောတူညီချက်၅ချက်ကိုအခေါင်ထည်ဖော်ရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့လည်းသူကပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံအတွင်းလိုအပ်နေတဲ့ဆန္ဒမှုဆိုင်ရာအကူအညီတွေအတွက် WFP ကမ္ဘာဆန္ဒရေးခအဖွဲ့ကြီးကတဆင့် EU ဥရောပသမဂ္ဂကယူရိုငွေ၄သန်းလှူဒါန်းခဲ့တယ်လို့ WFP ကကြေညာပါတယ်။အကူအညီတွေဒီအကူအညီတွေကတဆင့်ချင်းကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေအတွင်းအခုနှစ်ဆန်းပိုင်းကစလို့အရေးပေါ်ဆန္ဒရေးခါလိုအပ်နေသူ 3,800 ကျော်ကိုကူညီပေးနိုင်ခဲ့တယ်လို့လည်းဆိုပါရခင်ဗျာမြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်နေ့ကအာဏာသိမ်းလိုက်တဲ့စစ်တပ်ဟာနိုင်ငံတော်ဝန်ဖမ်းဆီးထိန်းသိမ်းထားသူတွေကိုစနစ်တကျညှဉ်းပန်းနှိပ်စက်မှုတွေလုပ်ခဲ့တယ်လို့ AP သတင်းဌာနကစုံစမ်းသိရှိရကြောင်းဖော်ပြထားပါတယ်ညပန်းနေဆက်ခံရသူတွေတဲ့စကြောတဲ့အရွယ်လူငယ်တွေနဲ့ကလေးငယ်တွေပါပါဝင်တယ်လို့ဆိုပါတယ်။ចောင်းသားလူငယ်တွေအပါဝင်လူတန်းစောအလားအသီးသီးကဖမ်းဆီးခံထားရသူ28ဦးကို AP သတင်းဌာနကဆက်သွယ်မင်းပြပြီးသူတို့အတွေ့အကြုံတွေကိုဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုစောဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ချောင်းဂန်ချန်နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။
VOA American တန်ကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်
This program has come to you.